Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ။ဇွန်လ29ရက်အင်္ဂါနေ့ညပြည်ဝမြန်မာပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။မြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ1925 30နဲ့လိုင်းလိုက်မီတာ190တို့ကနေတိုက်ရိုက်နားဆင်နိုင်ရသလိုပြည်ဝမြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်လို့ရနိုင်ကြပါပါခင်ဗျာ။ဒီကနေ့ညအတွက်အစီအစဉ်မူအဖြစ်ကျွန်တော်ဇော်ဝင်းလိုင်းကဆက်ပြီးတော့ပါမယ်။ဒီကနေ့မှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေနဲ့အတူ
ဒီနေ့ငါငါကကိုရတော့ဟိုအရင်ဆိုဘက်ကသွေးနာကိုတရားရင်လက်ခံလိုက်တယ်လေအဲ့ဒီအမိန့်ပေါ်မှာအမားတို့ကဟိုဒီကဲဟိုခင်ဗျာရုံးတက်သူအမားတို့ကပြောတယ်လေတရားရင်ကတော့ပြန
်တော်ဆန်းစုကြည်နဲ့သမရဝင်းမင်းတို့ရဲ့အမှုတချို့ကိုဒီကနေ့ထပ်မံစစ်ဆေးခဲ့တဲ့နောက်ဆုံးအခြေအနေတွေကိုဥစွာနားဆင်ကြရပါမယ်။အဲ့ဒီနောက်မှာတော့စကိုင်းတိုင်းကလေးမျိုးကကိုဗစ်ကူးစက်မှုအရှင်မြင့်တက်လာနေတဲ့အခြေအနေချင်းပြည်နယ်နဲ့မကွေးတိုင်းအတွင်းကထွက်ပြေးနေကြရတဲ့စစ်ပြေးဒုက္ခသည်တွေအကြားကိုဗစ်ကူးစက်မှုအန္တရာယ်စိုးရိမ်နေကြရတဲ့အခြေအနေတွေအပြင်ကချင်ပြည်နယ်အတွင်းကဆစ်ဆောင်ဒုက္ခသည်တွေအကြားတွဲလွန်တုတ်ကွေးနဲ့ရာသီတုတ်ကွေးတွေကူးစက်နေတဲ့အကြောင်းတွေကိုနားဆင်ကြရပါမယ်။နောက်ပိုင်းမှာအင်ဒိုနီးရှားရောက်ရိုဟင်ဂျာဒုက္ခသည်တွေအခြေချနေထိုင်မှုအခက်တွေ့နေရတဲ့အကြောင်းနဲ့မြန်မာ Accountability Project အဖွဲ့ရဲ့ Director Christopher Gannis နဲ့စစ်ကောင်စီကျွလွန်နေတဲ့ရာဇဝမှုတွေအကြောင်းဆက်သွယ်မေးမြန်းထားတာတွေကိုတင်ဆက်ပေးတော့ပါမယ်။အပတ်စဉ်ကဏ္ဍဖြစ်တဲ့အင်္ဂါညစကားဝိုင်းအစီအစဉ်ကိုလည်းနောက်ပိုင်းမှာတင်ဆက်ပေးတော့ဖို့ရှိပါတယ်ခင်ဗျာ။အခုအရင်ဆုံးတော့အင်္ဂါညအတွက်နောက်ဆုံးရသတင်းတွေကိုနားလောင်တဲ့ကိုသားညုံတို့ကပြောပြကြပါမယ်။
ရန်ကုန်တိုင်းတောင်ပိုင်းမြို့နယ်မြို့မစီးပွားရေးပါမှာလုံခြုံရေးယူနေတဲ့ရဲတအူဒီကနေ့မနက်ပိုင်းတနက်နဲ့ပြစ်သက်ခံလိုက်ရတယ်လို့အဲ့ဒီနားမှာနေတဲ့ဒေသခံတအူကပြောပါတယ်။အခင်းပြစ်ပြီးတော့မကြခင်ရဲတွေရောက်လာပြီးလမ်းသွာလမ်းလာတွေကိုပိတ်ဆို့ဆစ်ဆဲပြီးတော့ပြစ်ခတ်တာတွေလည်းရှိတယ်လို့အဲ့ဒီဒေသခံကပြောပါတယ်
။အဲ့ဒီလဲရရှိနေလမ်းပေါ်ပြီးတော့လက်ဝဲမင်းနေလမ်းနဲ့ကဲ့ရဲတမာရီလမ်းတွေတခြားလမ်းတွေအကုန်လုံးကိုလည်းသူတို့ကစစ်သားတွေရောရဲတွေရော6လမ်းပြီးတော့လည်းပြစ်တယ်ပေါ့နော်ပြီးတော့ဖြတ်သွားတဲ့ကားတွေပါလေဆိုလို့ရှိရင်လည်းတားပြီးတော့အပြင်ဆွဲထုတ်တယ်ဒူးထောက်ခိုင်းတယ်ပါးတွေပါလေရိုက်တယ်တချို့ဆိုရင်သူတို့ပါလေသူအပြင်ထွက်နေတယ်ကိုကြီးသူမိတူဆွဲဖို့ထွက်လာအဲ့လိုမျိုးလူတွေဆိုလို့ရှိရင်လည်းသူတို့အဲ့လိုမျိုးဒူးထောက်ခိုင်းပြီးတော့အော်ဟစ်ဆဲဆိုဆဲဆိုတာလည်းပြောမိနေညီမတို့တိုက်ကကြတော့အဲ့ဒီလမ်းမပေါ်မှာဆိုတော့လေကိုသူကအဲ့ဒီတိုက်ရှိမှာဟိုနှိပ်ဆက်နေတာအဲ့လိုဆိုတော့တိုက်ဘက်ကလည်းတနက်တွေနဲ့ထောင်ပြီးတော့လေဒီတိုက်ကလူတွေအွန်လိုင်းပေါ်တင်တွေ့မယ်ပါညာပေါ့အဲ့လိုကြီးဆဲဆိုတယ်
အခင်ဖြစ်တဲ့အနေမှာရှိတဲ့ဇေယသုခလန်ထက်ကဟိုတဲ့အလုသမားတအုံကိုဖမ်းဆီးသွားတယ်လို့လည်းဆိုပါတယ်ရက်ွက်အတွင်သွာလာနေတဲ့ကားတွေလူတွေကိုရက်သက်စစ်ဆေးမြင်တယ်လို့ကားတွေမရက်ပရင်တနက်နဲ့ပြစ်ခတ်ခဲ့တဲ့အတွက်အမျိုးသမီးတေဆုံပြီးတော့အမျိုးသားတအုံကြီးထိမှန်ခဲ့တယ်လို့ပြည်တွင်သတင်းတွေမှာဖော်ပြထားပါတယ်ဒါအပြင်ဒီကနေ့မနက်ပိုင်းမှာတင်ကန်းကျုံမြို့နယ်ကပူကေဈေးကွက်မှာစစ်ကောင်စီတရင်မိအဖြစ်ဆွဆွဲခံရသူတို့ပြစ်သက်ခံရမှာလေစစ်သက်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမေလကဆက်လို့အခုလိုဥပဒေမဲ့ပြစ်ခတ်တပ်ဖြတ်တာတွေဘုံကွဲတာတွေစတိုက်စုတို့ပေါပေါနေပြီးတော့ဘသူလက်ချက်လဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူးစစ်အာဏာသိမ်းမှုကိုစတင်ဆန္ဒပြမှုတွေကိုစစ်သက်ကအကြမ်းဖက်ပြစ်ခတ်နေနေပြီးတဲ့နောက်ပိုင်းကလေးကမြို့နယ်တချို့မှာအာဏာသိမ်းစစ်သက်ကိုလက်နက်ကင်ခုခံမှုတွေပေါ်ပေါက်လာသလိုမြို့ကြီးအတော်များများမှာတော့ဘုံဖောက်ခွဲမှုတွေပြစ်ခတ်လုပ်ကြမှုတွေဖြစ်လာနေပါတယ်မြန်မာနိုင်ငံကြောက်စိန်ထလို့ရောင်းဝယ်မှုကရတဲ့အကျိုးစီးပွားအလုံးကိုစစ်တပ်ထိတ်တန့်ကောင်းဆောင်တွေနဲ့နှိစက်သူအလုံးအားရယူနေပြီးတော့ဒီလုံငန်းဟာအာဏာသိမ်းစစ်တပ်ရေရှည်ရပ်တည်ဖို့ဝင်ငွေရစေတဲ့အရေးကြီးတဲ့စီးပွားရေးလုပ်ငန်းတစ်ခုဖြစ်တဲ့အကြောင်း Global Witness အဖွဲ့ကြီးကအစင်ခါစာထုတ်ပြန်ပါတယ်မြန်မာနိုင်ငံတွင်ကထွက်တဲ့ကြောက်စိန်တွေရဲ့90ရာခိုင်နှုန်းကိုပြည်ပကိုတရားမဝင်ခိုးထုတ်ရောင်းချနေပြီးအာလုံနီပါတရုတ်နိုင်ငံကဝေယူနေတယ်လို့လည်း Global Witness ကအစင်ကစားမှဖော်ပြပါတယ်
I think it is a very grim picture and this this instability and corruption I mean it's not
အစီရင်ခံစားထဲမှာရေးထားသလိုမတည်ငြိမ်မှုတွေအလွဲသုံးစားမှုတွေကဖားခန့်နဲ့ကြောက်စိန်တူးဖော်နေတဲ့ဒေသတစ်ခုထဲမှာတင်ပြကွက်ပြီးတော့ဖြစ်နေတာမဟုတ်ပါဘူးဒီလုပ်ငန်းနဲ့ဆက်နွယ်တဲ့မတည်ငြိမ်မှုတွေတစ်ခုပြီးတစ်ခုမိခိုးကြွက်လျှောက်ပေါ်လာနေတာကိုတရုတ်အစိုးရကနားလည်သင်ပါတယ်လို့ Global Witness အဖွဲ့ကြီးက GDS က AP သတင်းဌာနကိုပြောဆိုသွားပါတယ်ကျောက်စိန်တူးဖော်နေတဲ့နေဆက်ဒေတာကချင်တိုင်းတာလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေတိုးလာတဲ့အခြေအနေကိုထောက်ပြပြီးတော့မြန်မာနိုင်ငံရဲ့ကြောက်မက်ဖွယ်ရအကျင့်ပြတ်မှုကြီးတယ်မှာတရုတ်နိုင်ငံကတာဝန်တည်တည်ရပ်တည်ဖို့ Global Witness အဖွဲ့ကြီးကတောင်းဆိုပါတယ်။ကဘာပေါ်ကကျောက်စိန်အလုံးရဲ့80ရာခိုင်နှုန်းမြန်မာနိုင်ငံကထွက်ပြီးတော့ဒီလုပ်ငန်းကနေဒေါ်လာဘီလီယံနဲ့ချီဝင်ငွေရနေပါတယ်။ကျောက်စိန်လုပ်ငန်းကရတဲ့အကျိုးအမြတ်တွေဟာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့မိသားစုအပါအဝင်စစ်တပ်ထိတ်တန့်ခေါင်းဆောင်တွေနဲ့ဆက်နွယ်နေတယ်လို့ Global Witness အဖွဲ့ကြီးကရေးသားထားပါတယ်။စစ်တပ်ရေရှည်အာဏာချုပ်ကိုင်ဖို့ပြည်မအစည်းအဝေးလုပ်ငန်းဖြစ်နေတဲ့အတွက်ကျောက်စိန်ဝယ်ယူရာတွေပိတ်ပင်အရေးယူဖို့နိုင်ငံတကာကို Global Witness အဖွဲ့ကြီးကတောင်းဆိုထားပါတယ်။ ကျောက်စိမ်းဟာတိုင်းပြည်အတွက်အဖို့တန်ယတနာဖျက်မယ်အစားစစ်တပ်နဲ့အခြားလက်နက်ကိုင်အဖွဲ့တွေကြားအာဏာပဋိပက္ခလွန်ဆွဲပွဲနဲ့အကျင့်ပြတ်ခြားဆမှုတွေပေါပေါက်လာဖို့အခရာကျတဲ့တွင်းထွက်ပစ္စည်းတစ်ခုဖြစ်လာတယ်လို့လည်းအစီအစဉ်ကစားမှရေးသားထားပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာ9လထဲရောက်လာချိန်မှာတနင်္ဂနွေအတိုင်းတာနဲ့စားတောက်ကုန်စည်နှုန်းတွေတိတိတသားတက်နေတယ်လို့ဝင်ငွေလည်းကျဆင်းလာနေတဲ့အတွက်ပြည်သူတွေအခက်ကြုံနေရတယ်လို့ကုလသမဂ္ဂကပြောဆိုပါတယ
် The price increase is especially troubling at a time when 80% of households in Myanmar have lost
ကုန်စည်နှုန်းတွေတက်လာပြီးတော့အထူးသဖြင့်ဒီနေ့ထဲဝင်ငွေတဝက်လောက်ရော့သွားတဲ့အိမ်ဆောင်စုတွေထဲကရခိုင်နှုန်း80ကျော်လောက်ဟာအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်ဒါကြောင့်မြို့ပြနယ်စင်ကြေဘုံဒေသတွေမှာအထူးအခက်အခဲနဲ့ကြုံနေရတဲ့ဒေသကလူနေသားလောက်ကိုအကူအညီပေးဖို့ WFP ကစီစဉ်နေပါတယ်လို့ကုလအသွင်းရေးမှူးချုပ်ယုံပြောခွင့်ရသူ Stephen Dujarric ကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ February လနောက်ပိုင်းစားသုံးစီဆိုရင်40ရာခိုင်နှုန်းဈေးတက်လာသလိုအခြားစားတောက်ကုန်စည်နှုန်းတွေလည်းတိတိတသားကြီးမြင့်လာနေတဲ့အတွက်ကမ္ဘာစံနှုန်းရေးခအစီအစဉ် WFP ကအထူးစိုးရိမ်နေပါတယ်။စီအနာသိမ်းမှုနောက်ပိုင်းနိုင်ငံရေးစီးပွားရေးနဲ့ကိုဗစ်ရောဂါအခြေအနေတွေကြောင့်ဆက်ရုံအလုပ်ရုံနဲ့အခြားကဏ္ဍပေါင်းစုံကအလုပ်လက်မဲ့ဥယျာဉ်လဲသက်တမ်းကျော်သွားပြီလို့အလုပ်သမားတမကတွေက VOA ကိုပြောပါတယ်။ရန်ကုန်ပဲခူးမန္တလေးနဲ့ပသိမ်ကပိတ်ထားတဲ့ဆက်ရုံအလုပ်ရုံပေါင်း200ကျော်ရှိတယ်လို့ထပ်ပြီးတော့ပိတ်ဖို့ပြင်ဆင်နေတဲ့ဆက်ရုံတွေလည်းရှိပါတယ်။ဒီလိုအချိန်မှာပဲကိုဗစ်ကရောဂါကူးစက်မှုတွေကလည်းနိုင်ငံတော်ဝန်မြင့်တက်လာတာမှဂျွန်လ28ရက်နေ့မှာတော့ပိုကူးသူ1900ကျော်အထိတနေ့တဲ့စံချိန်တင်အများဆုံးရောက်ရှိခဲ့ပါတယ်။တက်ခွဲစစ်ဆေးမှုပေါင်း6000ကျော်တဲ့က1000ကျော်ပိုးတွေ့တာဖြစ်ကြောင်းမြန်မာအာကစားနဲ့ဂျမားရဲ့ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာတွေ့ရပါတယ်။ခုလိုကိုဗစ်ကရောဂါကူးစက်မှုမြင့်တက်လာတာကြောင့်အိမ်မြင်မထွက်ရအမိန့်ထုတ်ပြန်ထားတဲ့မြို့နယ်ပေါင်း12ခုထက်မနည်းရှိပါတယ်။ကူးစက်များမြို့ဗီဇပြောင်း Delta COVID ပိုးတွေအများအပြားတွေ့လာနေရတဲ့ဩစတြေးလျနိုင်ငံမှာလော့ကဒေါင်းချပြီးတော့အသွာလာကန့်သတ်ထားတဲ့မြို့ကြီးလေးခုရှိသွားပါပြီ။ပြည်နယ်6ခုနဲ့နယ်မြေတစ်ခုရှိတဲ့ဩစတြေးလျနိုင်ငံထက်ကအဓိကမြို့ကြီးတွေဖြစ်တဲ့ Brisbane, Perth, Darwin နဲ့ Sydney မြို့မှာကန့်သတ်ချက်တွေချမှတ်ထားပါတယ်။ Sydney လေးစိတ်ကနေနိုင်ငံတကာလေယာဉ်အမှုအထမ်းတွေကိုအပုတ်အချို့လှုပ်ပေးနေတဲ့ကာသမားနဲ့ဆက်စပ်ပြီးတော့ပိုကူးသူ150ထက်မနည်းတွေ့ရှိခဲ့တာပါ။ဩစတြေးလျမှာတင်းကျပ်တဲ့ကန့်သတ်ချက်တွေနဲ့ကရောဂါကိုထိန်းချုပ်နိုင်ခဲ့တဲ့အတွက်ပိုကူးသူ3000ကျော်နဲ့တိတ်ဆုံးသူက900ဝန်းကျင်ပဲရှိကြတာကိုတရားဝင်ကိန်းဂဏန်းတွေမှာတွေ့ရပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ31 kHz 938ညလိုင်းဒိုမီတာ32 kHz 9390ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတိုင်းဝင်မှာဟိုင်းလမီတာ190 kHz 1595ကနေပြောထုတ်လွှင့်ပေးနေပါလေရှင
်။အင်္ဂလိပ်ကသတင်းတွေကိုဆက်လက်တင်ပြနေပါရယ်။ G20 စစ်မှုထိပ်သီးနိုင်ငံနိုင်ငံကြိုင်ဝင်ကြီးတွေအီတလီနိုင်ငံမှာအခုအင်္ဂါနေ့တွေ့ဆုံရမှာတော့ကိုရိုနာဗိုင်းရပ်စ်ကပ်ပြီးကမ္ဘာဥရုယာသီဖောက်ပြန်မှုနဲ့ဆနေခါဖူလုံရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါရယ်။ G20 ခေါင်းဆောင်တွေအီတလီနိုင်ငံမက်ထရာမြို့အစည်းအဝေးဟာဆိုလို့ရှိရင်2019ခုနှစ်ကလေးကဆိုရင်တော့နိုင်ငံကြိုင်ဝင်ကြီးတွေလူကိုယ်တိုင်တက်ရောက်တဲ့ပထမဆုံးအကြိမ်ပြိုင်ပြီးတော့မြန်မာရှင်းဆိုင်တွေ့ဆုံမှုဖြစ်ပါတယ်။ကမ္ဘာကပ်ဘေးကြီးကိုအဆုံးသတ်ဖို့နေရာအတော်များများအတွက်ကာကွယ်ဆေးတွေပူရမှာဖြစ်မယ်လို့အမေရိကန်နိုင်ငံကြိုင်ဝင်ကြီးကသူ့အဖွဲ့ရဲ့မိကုံးမှာပြောပါတယ်။ကမ္ဘာ့ကျန်းမာရေးအခြေတဲကြီးကိုရင်ဆိုင်ကျော်လွှားဖို့အတွက်နိုင်ငံပေါင်းစုံပူးပေါင်းဆောင်ရွက်ရေးကအခရာကျတယ်လို့လည်းပြောပါတယ်။ဝင်ငွေနှိမ့်နဲ့ဝင်ငွေအလဲလတ်ရှိတဲ့တိုင်းပြည်တွေအတွက်ကိုဗစ်ကာကွယ်ဆေးတွေဖြန့်ဝေပေးနိုင်ဖို့အမေရိကန်ပြည်ထောင်စုကကိုဗစ်ကာကွယ်ဆေးအစီအစဉ်အတွက်အကူအညီတွေပေးနေတယ်လို့လည်းအမေရိကန်နိုင်ငံကြီးဝန်ကြီးကပြောပါတယ်။ပြီးခဲ့တဲ့လတွေအတွင်းကသမ္မတဂျိုးဘိုင်ဒန်ဆိုရာချမှတ်ထားတဲ့နိုင်ငံကြီးမူဝါဒအရမဟာမိတ်တွေနဲ့ပူးပေါင်းဆောင်ရွက်ရေးကိုအလေးထားသလိုတကမ္ဘာလုံးရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုနိုင်ငံတွေပူးပေါင်းဖြေရှင်းကြဖို့အရေးကြီးတဲ့အကြောင်းဒီဆွေးနွေးပွဲမှာနိုင်ငံကြီးဝန်ကြီးအန်တိုနီဘလင်ကန်အနေနဲ့အဓိကထားပြောဆိုလိမ့်မယ်လို့အမေရိကန်နိုင်ငံကြီးဌာနတာဝန်ရှိသူတွေကအစည်းအဝေးမတိုင်ခင်မှာပြောပါတယ်။နိုင်ငံကြိုင်ဝင်ကြီးပလင်ကန်အနေနဲ့ဥရောပခီးစဉ်ထွက်နေရမှာအခုဒီအီတလီမှာ G20 အစည်းအဝေးတက်ရောက်တာဟာသူ့ရဲ့နောက်ဆုံးခီးစဉ်တစ်ထောင်ဖြစ်ပါတယ်။ဒီမတငင်ကတော့ဂျာမနီမှာလီဗျာရေးနိုင်ငံတကာညီလာခံကိုတက်ရောက်ခဲ့တယ်လို့ပြင်သစ်နိုင်ငံမှာတော့ပြင်သစ်သမ္မတအင်မနျူအယ်မက်ခရွန်နဲ့တွေ့ဆုံခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံရဲ့အနာဂတ်ခေါင်းဆောင်တဦးဖြစ်လာနိုင်တယ်ဆိုပြီးတော့စစ်တမ်းတွေမှာဖော်ပြခံရတဲ့ရှင်းနေကျုပ်ဟောင်းယွန်ဆွန်ယူဟာလာမယ့်နှစ်သမ္မတယူကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့အတွက်တရားဝင်ကြေညာလိုက်ပါပြီ။သူအလုတ်လုတ်ပြီးခဲ့ဘူးတဲ့လက်ရှိ liberal အစိုးရကိုရှင်ပြိုင်ဖယ်ရှားမယ်ဆိုပြီးတော့ယွန်ဆိုယိုကပြောဆိုပါရတယ်။သမ္မတရွေးခန့်မယ်လို့ယွန်ဆိုယိုကြေညာလိုက်တာကြောင့်လက်ရှိသမ္မတမွန်ဂျေအင်းနေရာကိုဘယ်သူဆက်ခံမလဲဆိုတဲ့ရွေးကောက်ပွဲပြန်ဆိုင်မှုကပြင်းထန်လာဖို့ရှိပါရတယ်။သမ္မတမွန်ဂျေအင်းရဲ့၅နှစ်သက်တမ်းအတွင်းမှာတော့မြောက်ကိုရီးယားနျူကလ িয়ার အရေးကိစ္စတဏ္ဍာရီအတက်ကျဖြစ်ရတွေ့နောက်ပြည်ရင်းကွဲပြားမှုတွေနဲ့ရှိုင်းရှိုင်းဖြစ်လာတာတွေစီးပွားရေးအရာပြဿနာတွေကြုံတွေ့ခဲ့ရပါရတယ်။ယွန်ဟာ ရှင်းနေချုပ်ဖြစ်နေတောင်ကိုရီးယားနိုင်ငံတွင်းကအာဂရိလဲစားမှုတွေကိုတိုက်ဖျက်ဖို့မွန်းအစိုးရရဲ့ကြိုးပမ်းမှုတွေမှာဥဆောင်ဥရွက်လုပ်ခဲ့ပြီးမြဲပြီးခဲ့တဲ့မတ်လအတွင်းကတော့ယာရုကနေပြီးတော့အနားယူသွားပါတယ်။သမရမွန်ရဲ့နိုင်ငံရေးမဟာမိတ်တွေအာဂရိလဲစားမှုနဲ့အခြားဆွေးချက်တွေကိုစုံစမ်းစစ်ဆေးမှုတွေပြုလုပ်ခဲ့ရမှာသူနဲ့သမရကြားမှာဆက်ဆံရေးတွေတက်မှလာခဲ့တာပါ။ယွန်းဟာသူ့ရဲ့နိုင်ငံရေးအတွက်ဒီစုံစမ်းမှုတွေကိုအသုံးချခဲ့တယ်။သမရမွန်ရဲ့ပြစ်ဒဏ်ဆိုင်ရာပြုပြင်ပြောင်းလဲရေးအစီအစဉ်တွေကိုလမ်းလွှဲခဲ့တယ်လို့မွန်ကိုထောက်ခံသူတွေကဆွဆွဲခဲ့ပါတယ်။ဒါပေမဲ့လည်းဒီစုံစမ်းမှုတွေဟာလုံထုံးလုံနီးမူသဘောထားတွေနဲ့ကိုက်ညီမှုရှိတယ်လို့ယွန်းဘက်ကပြန်ခြေပပါရယ်။သမရမွန်အစိုးရဖွဲ့ဟာအာဂရိလက်စားမှုရှိတယ်။အစိုးရတရားရဲ့အရေးချင်းမပြည့်မီတယ်လို့မောက်မာရယ်ဆိုပြီးတော့အခုဒီအင်္ဂါနေ့သတင်းစာရှင်းလင်းပွဲအတွက်မှာယွန်းကပြောဆိုခဲ့ပါရယ်။အမေရိကန်လေကြောင်းတိုက်ခိုက်မှုတွေကိုလက်စားချေတုံ့ပြန်သွားမယ်ဆိုပြီးတော့အီရန်ကကြောထောက်နောက်ခံပေးထားတဲ့အီရတ်စစ်သွေးကြောအဖွဲ့တွေကပြောပါရယ်။အမေရိကန်တပ်ဖွဲ့တွေကိုဆက်ပြီးတော့ပြစ်မှတ်ထားတိုက်သွားမယ်လို့သူတို့ရဲ့ပူးတွဲကြေညာချက်မှာဖော်ပြပါရယ်။အမေရိကန်တပ်ဖွဲ့တွေကိုပြစ်မှတ်ထားတဲ့ဒုံးကျည်တိုက်ခိုက်မှုဖြစ်ပြီးတဲ့နောက်ပိုင်းဆီးရီးယားမှာရှိတဲ့အမေရိကန်တပ်တွေဘက်ကပြန်လည်တုံ့ပြန်တိုက်ခိုက်ခဲ့တာလို့အမေရိကန်တပ်ရဲ့ပြောခွင့်ရသူကတော့ဆိုရတယ်။အမေရိကန်တပ်ဖွဲ့တွေအထိုင်ချထားတဲ့ Green ကျွော်လို့လူသိများတဲ့ DL Azure မှာရှိတဲ့စစ်စခန်းကိုစစ်သွေးကြော်တွေဘက်ကဒုံးကျည်တွေနဲ့ပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့ VOA ကသိရှိရပါတယ်။ဒုံးနဲ့တိုက်ခိုက်မှုကြောင့်ထိခိုက်သေးဆုံးမှုမရှိဘဲနဲ့ပျက်စီးမှုတွေကိုတော့စုံစမ်းအကဲဖြတ်နေစေဖြစ်ပါတယ်။အမေရိကန်နိုင်ငံသားတွေကိုအကာအကွယ်ပေးမဲ့စစ်စင်ရေးလုပ်ဖို့သမရကညွှန်ကြားခဲ့တယ်လို့အင်ပီရောပြောခွင့်ရသူယန်ဆာကီကသတင်းတောက်တွေကိုသတင်းလာနေမှာပြောပါတယ်။တနင်္ဂနွေနေ့ကတော့အမေရိကန်လေကြောင်းအမေရိကန်လေကြောင်းတိုက်ခိုက်မှုဟာအီရန်ကကြောထောက်နောက်ခံပေးထားတဲ့အဲဒီစစ်သွေးကြော်တွေကိုတိုက်ခိုက်မှုအတွက်သမရဘိုင်ဒန်အစိုးရဖွဲ့ကဒုတိယမြောက်ညွှန်ကြားခဲ့တာဖြစ်ပါတယ်။ပထမချိန်တုန်းကတော့ဖေဖော်ဝါရီလနှောင်းပိုင်းမှာလုပ်ခဲ့တာပါ။အဲဒီတုန်းကတော့အီရတ်ကအမေရိကန်နဲ့မဟာမိတ်တပ်ဖွဲ့တွေပေါ်တိုက်ခိုက်မှုမှာတာဝန်ရှိတဲ့အီရန်နောက်ခံစစ်သွေးကြော်တွေလို့ယူဆရတဲ့စစ်သွေးကြော်တွေရှိတယ်လို့ဆိုတဲ့ဒီဆူရနိုင်ငံတွင်ကအဆောက်အအုံတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာပါ။အီသီယိုပီးယားဆူရကတီဂရေးဒေသကိုတစ်ဖက်သက်ပြစ်ခတ်ရစဲမှုကြီးညာပါတယ်။အဲ့ဒီဒေသရဲ့မြို့တော်မီခလီကိုရခိုင်အစိုးရအဖွဲ့ဟောင်းတပ်ဖွဲ့တွေကဝင်ရောက်သိမ်းပိုက်လိုက်ပြီးတဲ့နောက်ပိုင်းအခုလိုကြီးညာတာဖြစ်ပါတယ်။ဒေသတွင်းမှာရှစ်လကျော်လို့ပြစ်ခတ်တွေဖြစ်ပြီးတဲ့နောက်ပိုင်းဒေသတွင်းမှာချက်ချင်းအပြစ်ခတ်ရစဲမှုတက်ရောက်ပြီးလို့မနေ့တလင်းလာနေ့တုန်းကနိုင်ငံပိုင်သတင်းဌာနတွေကနေပြီးတော့အီသီယိုပီးယားဆူရကကြီးညာသွားတာပါ။နမခေါပမှုရင်ဆိုင်နေရတဲ့ဒေသတွင်းထောင်နဲ့ချီတဲ့ပြည်သူတွေကိုထောက်ပံ့ကူညီနိုင်ရတဲ့အတွက်အပြစ်ခတ်ရစဲမှုကိုလုပ်ဖို့တီဂရေးဒေသကယာယီအုပ်ချုပ်ရေးအဖွဲ့ကနေပြီးတော့ဒီမတိုင်ခင်ကပဲဗဟုပြည်တော်စုအစိုးရကိုတောင်းဆိုထားတာပါ။လေသမားတွေသူ့ရဲ့မြေယာမှာအလုံးလုံးနိုင်ကြဖို့အကူအညီပေးရေးအဖွဲ့တွေလည်းတပ်ဖွဲ့တွေမပါဘဲနဲ့အလုံးလုံးနိုင်ကြဖို့အပြစ်ရကြီးညာတာဖြစ်တယ်လို့အစိုးရရဲ့ထုတ်ပြန်ချက်မှာဖော်ပြပါရယ်။စိုက်ပျိုးရသည့်ကုန်တဲ့အထိအပြစ်ရထားမယ်လို့အစိုးရကကြီးညာပေမဲ့ဘယ်ချိန်လဲဆိုတာကိုတော့အတိအကျမပြောပါဘူး။ပုံမှန်အဖြစ်ဆိုတော့အီသီယိုပီးယားနိုင်ငံမှာစိုက်ပျိုးရာသီကစက်တင်ဘာလမှာကုန်ဆုံးပါတယ်။တီဂရီဒေသမှာရှစ်လကျော်ပြည်ပခန့်တွေကြောင့်လူပေါင်း3000ခွဲဟာငတ်မမှုဘေးကိုရင်ဆိုင်ရဖို့ရှိပြီးတော့ဒါဆီစုနှစ်တခုအတွင်းမှာကမ္ဘာပေါ်မှာအဆိုးဆုံးအခြေအနေတစ်ရပ်ဖြစ်တယ်လို့ကုလသမဂ္ဂကပြောထားပါတယ
်။နောက်ဆုံးရသတင်းတွေကိုနားလောင်တဲ့ကိုသားညွန့်ဦးတို့ပြောပြခဲ့ကြတာပါခင်ဗျာ။ VOA American တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါလေ။အခုတော့သတင်းပိတ်ပူချက်တွေကိုတင်ပြပေးတော့မှာမို့ပထမဆုံးတော့ဒေါက်ဆန်းစုကြည်အမှုကြမ်းတာစစ်ဆေးမှုသတင်းနဲ့စပါမယ်။နိုင်ငံတော်အတမေကန်ဒေါက်ဆန်းစုကြည်ပေါ်တရားဆွဲထားတဲ့အမှုတွေကသမရဦးဝင်းမြင့်နဲ့အမှုတွေတူတဲ့အမှုတွေကိုရပ်ပေါင်း180အတွင်းအပြည့်တတ်နိုင်မဲ့အခြေအနေနဲ့သွားပြီလို့ဒေါက်ဆန်းစုကြည်ရဲ့ရှင်းလင်းတွေကပြောပါလေ။ဒီနေ့ဇွန်လ29ရက်နေ့ပြည်တော်မှာပြုလုပ်တဲ့စစ်ဆေးကြနာမှုအတွင်းပုံမှန်905ခခွေးနဲ့ဆွဲချက်တင်ထားတဲ့အမှုတွေတရားလိုဘက်ကတင်ပြတဲ့တက်သေးတွေကိုဒေါက်ဆန်းစုကြည်ရဲ့ရှင်းနေတွေကန့်ကွက်ပေမဲ့တရားသူကြီးကလက်ခံခဲ့တာကြောင့်အထက်တရားရုံးကိုဆက်လက်အယူခံသွားဖို့ပြင်ဆင်နေပါတယ်။အခုလိုနောက်နေမှုတွေရှိနေတဲ့အခြေအနေအပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုတော့မတ်ခင်ဖြူတွေကပြောပြမှာပါခင်ဗျာ။
အများပြည်သူတည်ငြိမ်အေးချမ်းမှုဖြစ်ပြအောင်လှုံ့ဆော်လှုံ့ဆော်မှုရစသက်ကြီးပုံမှန်905ခခွေချိုးဖောက်မှုနဲ့အမှုတရွဲတဲ့တရားစွဲဆိုခံထားတဲ့နိုင်ငံတော်သမ္မတဦးဝင်းမြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့ရဲ့အမှုတွေကိုနေပြည်တော်တည်ထောင်တရားရုံးမှာဒီကနေ့ဇွန်လ29ရက်နေ့မှာဆက်လက်စစ်ဆေးပါတယ်။ဒီအမှုအတွက်တရားလိုတွေဘက်ကတင်ပြတဲ့သက်သေတွေကိုတရားသူကြီးကလက်ခံလိုက်ပါတယ်။စစ်တပ်ကအာဏာသိမ်းပြီးသမရနယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တို့ကိုဖမ်းဆီးထားစဉ်စစ်တပ်ရဲ့လုပ်ရက်ကိုကန့်ကွက်တဲ့အကြောင်း NLD ပါတီရဲ့ထုတ်ပြန်ချက်တွေကိုတသက်အဖြစ်တရားလိုဘက်ကတင်ပြတာဖြစ်ပါတယ်။စစ်တပ်အာဏာသိမ်းတဲ့အပေါ်မှာကန့်ကွက်တဲ့ NLD ပါတီရဲ့ထုတ်ပြန်ချက်မှာသမရဦးဝင်းမြင့်ရဲ့လက်မှတ်ရောနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့လက်မှတ်ပါမပါဘဲတသက်အဖြစ်တရားသူကြီးကလက်ခံလိုက်တာကိုဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေတွေကသဘောမတူတဲ့အတွက်အထက်တရားရုံးမှာတင်ပြအယူခံဝင်ဖို့ပြင်ဆင်နေပြီလို့ရှေ့နေဒေါဆန်းမာလာညွန်က VOA မြန်မာပိုင်းကိုပြောပါတယ
်။အမှုကတော့ဒီနေ့ငါးခါကိုရတော့သူတို့တက်တဲ့ဟာကိုတစ်ဖက်ကဆွေးနာလေ အရင်ကဘက်ကဒေနာကိုတရားရင်လက်ခံလိုက်တယ်လေအဲ့ဒီအမိန့်ပေါ်မှာအမားတို့ကဟို
အခုလိုအထက်တရားရုံးကိုတက်ဖို့အခြေအနေဖြစ်လာတာကြောင့်ဒီအမှုကိုရက်ပေါင်း180အတွင်းအပြည့်ပြည့်ဆင့်နိုင်ဖို့ခက်ခဲသွားတယ်လို့ဒွန်ဆန်းစုကြည်ရဲ့ရှေ့နေအဖွဲ့ကိုဦးဆောင်သူရှေ့နေကြီးဦးခမောင်စောကပြောပါတယ်။ဟိုတ
တ်မှတ်တဲ့ရက်အတွင်းမှာတော့မဖြစ်နိုင်တော့ဘူးကြီးပေါ့ဗျာ။ဒါထဲမှာပြဿနာလေးပေါ့နော်။ငါးရံငါးခါကိုဆိုလို့ရှိရင်တက်မယ်နော်။အဲ့ဒီလိုပဲဟိုမှာကျွန်တော်ဆက်တယ်ရေးဦးနေပါတော့ကိစ္စတစ်ခုပါပေါ့တက်ရှာရှိအဲ့လိုဘောရလိုက်တယ်ဆိုရင်ကအငယ်ငယ်တော့နှစ်ပတ်လောက်တော့
မနေ့ကစစ်ဆေးခဲ့တဲ့ဆက်တွေ့ရေးဥပဒေပုံမှ68ကိုချိုးပေါက်တယ်ဆိုတဲ့အမှုမှာလည်းဒေါန်ဆန်းစုကြည်ရဲ့ရှေ့နေတွေဘက်ကပြန်လည်မေးတာတွေကိုတရားလူဘက်ကကန့်ကွက်ခဲ့တာကြောင့်မေးခွန်းမေးမြန်းဝင်ရအောင်အထက်တရားရုံးကိုတင်ပြသွားဖို့ရှိနေပါတယ်ဒေါန်ဆန်းစုကြည်အပေါ်နောက်ထပ်ဆွဲဆိုထားတဲ့တဘာဝပေးရန်ရဲ့စီမံခန့်ကွက်မှုဥပဒေချိုးဖောက်မှုပုံမှ25နဲ့ဆွဲတဲ့အမှုအတွက်လည်းဒီကနေ့နေပြီးတော့တည်တံ့တရားရုံးမှာစစ်ဆေးကြနာခဲ့ပါတယ်ဒီအမှုအတွက်ကိုတော့တရားလိုတက်တွေကိုစစ်မေးခဲ့တယ်လို့ရှေ့တွေကပြောပါတယ်အမှုစုစုပေါင်း9မှုနဲ့တရားစွဲဆိုခံနေရတဲ့ဒေါန်ဆန်းစုကြည်ရဲ့အမှုတွေကရိုးရှင်းတဲ့အမှုတွေကိုရပ်ပေါင်း180အတွင်းတစ်ခုစီအပြည့်အစုံစစ်ဆေးဖို့တရားသူကြီးကသဘောတူလက်ခံထားတာပါဒါပေမဲ့လည်းအထက်တရားရုံးတက်ရမယ့်အခြေအနေဖြစ်လာပါတယ်ရှေ့တွေဘက်ကတော့တရားပြန်ရဲ့အခွင့်အရေးအရခုခံခြေပါခွင့်အယူခံဝင်ခွင့်ရသလောက်အထိလုပ်သွားမှာဖြစ်တယ်လို့ရှေ့ကြီးဦးခမောင်စောကပြောပါတယ်အခွင့
်အရေးရတာကတရားစစ်တော်ကျုပ်ဟိုအထူးအယူအဆကြီးခုနကြီးရပါဗျာ။ဒါပေမဲ့ဒီလိုတက်ကလည်းပဲသူကဥမာဦးခင်ခင်သူကတက်တယ်နော်။တက်တယ်ရင်ကျွန်တော်တို့ကကျောင်းလေးကဦးပေးဆိုပြီးတော့သူကဟိုလောက်တာကြီး summary dismiss ပေါ့။အကင်းကြီးနဲ့ပတ်လို့ပြန်ဆက်ဖြည့်လို့ခွင့်ကြီးတယ်ဒီလိုပဲ။တက်ခမလားလက်မခမလား
။ဒေါန်ဆန်းစုကြည်ပေါ်မှာဆွဲဆူထားတဲ့အမှုတွေကရိုးရှင်းတဲ့အမှုအတွက်အမှုတစ်ခုစီကိုရက်ပေါင်း180အတွင်းအပြည့်စစ်ဖို့တရားသူကြီးကခွင့်ပြုခဲ့ပြီးတဲ့နောက်နေပြည်တော်ကတည်ထောင်တရားရုံးမှာအပတ်စဉ်တင်းလာနေတဲ့အင်္ဂါနေ့တွေမှာအမှုတွေကိုစစ်ဆေးနေတာဖြစ်ပါတယ်။ဒီကနေ့စစ်ဆေးတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လှုံ့ဆော်မှုလှုပ်ဆောင်မှုတဘာဝပေးရည်စီမံခန့်ခွဲမှုဥပဒေချိုးဖောက်မှုတို့အတွက်နောက်တစ်ကြိမ်ယုံကြည်ကတော့ဇူလိုင်လ6ရက်နေ့ဖြစ်ပါတယ်ရှင်။
မကင်ပြူတေးပြောပြခဲ့တာပါခင်ဗျာခုဆက်ပြီးတော့ကလေးမြို့ကကိုဗစ်ကူးစက်မှုမြင့်တက်လာနေတဲ့အခြေအနေကိုပြောပြပါဦးမယ်စကိုင်းတိုင်းကလေးမြို့နယ်ထဲမှာကိုဗစ်အတီးပြုတ်လူနာအရေအတွက်မြင့်တက်လာနေသလိုသေဆုံးသူလည်းများလာနေပါတယ်ကိုဗစ်ရောဂါကူးစက်သူဟုတ်မဟုတ်မစစ်ဆေးနိုင်ခင်မှာသေဆုံးသူတွေလည်းအများပြားရှိနေတယ်လို့ကာယရောဂါတိုက်ဖျက်ရေးပရဟိတလုပ်နေသူတွေကပြောပါတယ်ကလေးမြို့ဘက်မှာဖြစ်နေတဲ့အခြေအနေနဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းကိုတော့အလိမာကပြောပြပါမယ်ခင်ဗျာ
စကိုင်းတိုင်းကလေးမြို့မှာကိုဗစ်တည်ပြုလူနာဦးရေဟာဇွန်လ22ရက်နေ့ကနေ28ရက်နေ့အထိ9ရက်အတွင်း345ဦးအထိရှိနေပါတယ်။ဒါဟာတက်ခွဲတည်ပြုနိုင်တဲ့စီးရင်ဖြစ်ပြီးတကယ်တမ်းမစစ်ဆေးနိုင်ပဲယောဂါဘိုးကူးစက်ခံရသူအရေအတွက်ဟာဒီထက်မကများနိုင်တယ်လို့ကိုဗစ်လူနာတွေကိုကူညီဆောင်ရွက်ပေးသူတွေကပြောပါတယ်။ကူးစက်သူတည်ပြုလူနာနဲ့ယောဂါသံသယရှိသူအပြင်သေဆုံးသူတွေနေဆင်ရှိနေတဲ့ကလေးမျိုးရဲ့ကိုဗစ်အခြေအနေဟာစိုးရိမ်စရာကောင်းနေတယ်လို့ကိုဗစ်တိုက်ဖျက်ရာမှာကူညီဆောင်ရွက်ပေးနေတဲ့စေတနာရှင်လို့အားပေးသူက VOE ကိုပြောပါတယ်
။ဒီကလေးမျိုးကကိုဗစ်ကအလွန်မင်းတအားမြင့်နော်လေမြန်နော်လေသေဆုံးလို့နေဆိုလို့ချင်းလည်းအရန်မြင့်တယ်။ဘာလို့ဆိုတော့တချို့တူတွေကစက်တန်းမကောက်လည်းရဘူးလေ။တန်တရနဲ့ပဲတည်သွားကြတာ။အဲ့လိုမျိုးအဲ့ဒီသေဆုံးလို့မျိုးဘယ်ကနေမှကြည့်ရင်တအားနဲ့မြင့်တာကိုသိတာတည်းဆိုလို့ရှိရင်တုတ်တင်းဆိုင်နေရာနေမှကြည့်ရင်သိတာကျွန်တော်ချင်းနေဆိုလို့ရှိရင်ကြူပြီးမှကြူဖို့တော့အုပ်ကူတွေလောက်ထားတာကြီးရှိရလေအဲ့ဒါကြီးဆိုရင်တော့မှမနိုင်အောင်လုပ်ရတာသူတို့လုပ်နေရတယ်အုပ်ဒီဣရိဒီဆိုနေတုံးတန်းလာမရှိတဲ့ပြင်းသားတွေကိုမဖြုတ်နိုင်တဲ့ခါကျတော့ဒီတိုင်းနဲ့မပိတ်လေရတဲ့တချို့လိုအုပ်ကူဈေးနှုန်းတွေတော့မှတက်ရတဲ့အနေအထားမျိုးကြီးရောက်သွားတယ်သူတို့တွေ
ကလေးမျိုးမှာကယောကကြောင့်သေဆုံးသူ100လောက်ရှိပါတယ်တက်ခွဲစစ်ဆေးအတီမပြုတ်နိုင်ခင်တန်တရာလူနာအဖြစ်သေဆုံးသွားသူတွေလည်းရှိပါသေးတယ်။အခုလိုအခြေအနေဖြစ်နေပေမဲ့ကျန်းမာရေးဝန်ထမ်းလိုအပ်ချက်ကိုဗစ်လူနာတွေတန်တရာလူနာတွေကိုတီးခြားခွဲထားနိုင်ဖို့နေရာအခက်အခဲအပြင်ဆေးပစ္စည်းကိရိယာတွေလည်းမလုံလောက်တဲ့လိုအပ်ချက်တွေရှိနေပါသေးတယ်။ဒီလိုအခက်အခဲတွေရှိနေပေမဲ့ကယောဂါကိုအတက်နိုင်ဆုံးထိကျုံနိုင်ဖို့ဒေသခံတွေပူးပေါင်းပြီးဆောင်ရွက်နေတယ်လို့လောအပိတုကပြောပါတယ်
။လူမာတွေအဓိကလိုအပ်ချက်ကတော့အောက်ဆီဂျင်ဖြစ်လာတယ်။အပြင်ကကျတော့သီးဝါဖြစ်လာ။သီးဝါကလည်းဝယ်ရတာသေးဆိုင်နေပါရဲ့လေ။သူတို့ကလည်းသူတို့ကိုယ်တိုင်ကကိုယ်ကကုသခံလေးရတာပိတ်ကြရတာလေ။သီးဝါပြက်လက်မှုတွေလည်းရှိတယ်ဆိုအဲ့လိုမျိုးဒါပေါ့နော်။သေးရှိရင်တော့ဆိုင်တွေပိတ်ထားရတဲ့အတွက်ကြောင့်မို့လို့လူကသီးဝါဖို့သူဖက်ခဲနေဖြစ်တာပေါ့နော်။
ကိုဗစ်လူနာတွေကိုကူတာပေးနိုင်ဖို့ကလေးမျိုးမှာကိုဗစ်စင်တာတခုကိုလည်းကိုတူကိုဒါစနစ်နဲ့ဖွင့်လှစ်ထားပါဗျ။ပရာဟိတအသင်းတွေကလည်းလူနာတွေအကြီးကလိုအပ်နေတဲ့အောက်ဆီဂျင်ပူးတွေကိုတခြားမျိုးတွေအထိသွားယူပေးနေရပါဗျ။
အရင်ရက်တွေရက်တွေကတော့တအားခက်ခဲတယ်ဗျ။တော့မနေ့ရက်ဒီနေ့ရက်ကတော့ဘယ်သူကလာမပြောင်းသ
ထည့်ပေးနိုင်တယ်ဗျ။နည်းနည်းပြန်တရားထိတော့တော့အဆင်ပြေမယ်ဗျ။ဒရက်ခါကြနည်းနည်းပြန်ခက်ခဲသွားမှဖြစ်နေဗျ။ကျွန်တော်မုံရွာနဲ့မန္တလေးကိုလေးဟိုဘူးဘူးနေဟိုဟာကုံတော့ပုံမှန်မှန်နေများအလက်စီအလက်စီတင်တင်ပြီးတော့မပြအောင်လုပ်နေဗျ။ကျွန်တော်တမညာတဲ့ဆိုဘူးကြီး90 80လောက်ပုံနေဗျ။
ယောဂါကူးစက်မှုအခြေအနေကြောင့်မလိုအပ်ရင်အပြင်မထွက်ဖို့ stay at home သတ်မှတ်ထားတဲ့မြို့နယ်ဆက်တခုမှာကလေးမျိုးလည်းပါဝင်နေပါတယ်။အခုလို stay at home မြို့နယ်တွေကတချို့နေရာတွေကိုအသွားလာကန့်သတ်ထားပြီးအခြေခံပညာသင်ကျောင်းတွေကိုလည်းအကန့်အသတ်မရှိပိတ်ထားပါတယ်။ရန်ကုန်တိုင်းထဲကမြန်မာ convention center ရိုးမရိတ်တာနဲ့အေးရ center တို့မှာ covid ကုသရေးဆန္ဒတွေဖွင့်လှစ်ထားပါတယ်။အားကစားတဲ့ပြည်သူ့ကျန်းမာရေးဌာနကဖွင့်လှစ်ထားတဲ့ပြည်သူ့စေရုံတွေမှာလည်းကိုဗစ်လူနာတွေကိုလက်ခံကူတာပေးနေတယ်လို့ကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်။ကျောင်းတွေပြန်ဖွင့်နေစဉ်အခုလိုကိုဗစ်ကရောဂါဖြစ်သူတွေပြန်များလာတဲ့အတွက်ကျောင်းသားတွေကျောင်းသားမိဘတွေသတိထားလိုက်နာတဲ့အချက်တွေကိုလည်းစစ်ကောင်စီထုတ်သတင်းစာတွေမှာဖော်ပြထားပါတယ်။အဲ့ဒီထဲမှာနှာခေါင်းစီးမျက်နှာအကာတွေမပါရင်ကြောင်းနေလုံးဝပေးမဝင်ဘူးဆိုတော့သတိထားတဲ့ဆောင်ရံရှောင်ရံတွေကိုပြောထားပေမဲ့တချို့နေရာတွေမှာလိုက်နာမှုအားနည်းနေတယ်လို့ဒေသခံတွေကပြောကြပါတယ်ရှင်
။အလိမ့်မှာတင်ပြပေးခဲ့တာပါခင်ဗျာ။မကြခင်မှာကချင်ပြည်နယ်အတွင်းကဆစ်ဆောင်ဒုက္ခသည်တွေအကြာတွဲလွန်တုပ်ကွေးဖြစ်နေတဲ့အခြေအနေကိုတင်ပြပေးသွားဖို့ရှိပါတယ်။အခုတော့ချင်းပြည်နယ်နဲ့မကွေးဘက်ကဒုက္ခသည်တွေအကြာကိုဗစ်ကူးစက်မဲ့အရေးဆိုရနေကြတဲ့အကြောင်းပြောပြပါမယ်။မြန်မာနိုင်ငံမှာတကြော့ပြန်ကိုဗစ်ရောဂါကူးစက်မှုမြင့်တက်လာချိန်မှာပဲချင်းပြည်နယ်မင်းတပ်မြို့ကနေမကွေးတိုင်းရောမြို့တဲကိုတိမ်းရှောင်လာတဲ့စစ်ဘေးဒုက္ခသည်တွေအကြားမှာကိုဗစ်ရောဂါကူးစက်မဲ့အရေးဆိုရမှုတွေရှိနေပါတယ်စစ်ဘေးဒုက္ခသည်စခန်းတာဝန်ရှိသူတွေကတော့တတ်နိုင်တဲ့လောက်ကာကွယ်ပြင်ဆင်ထားတယ်လို့ပြောပါတယ်ဒီအကြောင်းအပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုတော့ကိုသိန်းထိုင်ဦးကပြောပြပါမယ်ခင်ဗ
ျစစ်တကနောက်သိပြီးနောက်ပိုင်းချင်းပြည်နယ်မှာမင်းတပ် CDF နဲ့စစ်ကောင်စီတပ်တွေပြန်လည်တိုက်ပွဲတွေဖြစ်ပွားပြီးတဲ့နောက်ချင်းပြည်နယ်မင်းတပ်မြို့ကနေမကွေးတိုင်းတဲကရောမြုံနယ်ကိုထွက်ပြေးတိတ်ဆောင်ကြတဲ့စစ်ဘေးဒုက္ခသည်တွေထောင်ထဲချီရှိခဲ့ပါတယ်။အခုဂျွန်လာထဲမှာပဲမြန်မာနိုင်ငံတွင်တကြော့ပြန်ကိုဗစ်ကူးစက်မှုမြင့်မားလာချိန်မှာစစ်ပွဲကြောင့်တိတ်ဆောင်ခိုလုံနေတဲ့ဒုက္ခသည်စခန်းတွေမှာပါကိုဗစ်ရောဂါကူးစက်မှာကိုဒုက္ခသည်တွေစိုးရိမ်နေကြပါတယ်။ရောမြုံနယ်တွေကစစ်ဘေးဒုက္ခသည်စခန်းတစ်ခုမှာခိုလုံနေသူတယောက်ကသူတို့စိုးရိမ်နေတဲ့အကြောင်းခုလိုပြောပါတယ်။အဲ
စစ်တေဆောင်စခန်းမှာဆရာဝန်ရှိတယ်ကျလာရှိတဲ့ကကြတော့ဒီကဒေသခံတွေပေါ့လေကျန်တဲ့မြေဒေသခံတွေကစစ်ပေးဆောင်စခန်းမှာဒီစေးလက်စစ်ခန်းလာပြတာမျိုးရှိတယ်အဲနောက်တစ်ခါနောက်တစ်ခုကနောက်ဒီအထက်ကဒီ IDP ကျက်မှာရှိနေတဲ့ IDP စီကတော့အပြင်ဆက်လို့မရပေမဲ့အပြင်ကလည်းစစ်ခန်းလာပြတဲ့လူနာကြားရှိနေတယ်ခါကြတော့ဒေဥရီယာနဲ့တစ်ဆင့်ဒီ IDP ကျက်မှာရှိနေတဲ့လူတွေကိုဖူးဖို့ကကျွန်တော်အကြောင်းဆုံးဖြစ်လာပြီပေါ့လေသူတို့ကလည်းတစ်ဆင့်ကျွန်တော်ဒီ IDP ကျက်မှာရှိတဲ့လူတွေရောက်တာကြိုးပါကြည့်ရင်ဘယ်ရောက်မှကြာမှာမဟုတ်ဘူးပေါ့နော်အဲ့မှာဖြစ်ချေတော့ဒီမှာအာတော်တော်များများစစ်ပစ်ဆောင်စကားမှာကြည့်မယ်ဆိုရင်ကျွန်တော်တို့တတိယဟိုနဲ့ဒလေးတွေရှိတတိယဟိုနဲ့ဒလေးတွေကပုံများနေတဲ့အခါမှာတယောက်ကူးပြီဆိုလို့ရှိရင်တော့တောက်လျှောက်အကုန်လုံးလွတ်မှာမဟုတ်ဘူးပေါ့နော်အဲ့ဒါတော့ကျွန်တော်တို့နည်းနည်းစိုးရင်ရတဲ့ဘိုင်းပေါ့တခုရှိလာပြန်တာပေါ့ကျွန်တော်တို့ကလည်းအဲကိုဗစ် -19 နဲ့ဆိုင်တဲ့ awareness နဲ့သိပညာဘုံတူတာပေါ့မရှိဘူးပေါ့နော်တကယ်ဆောင်နေမှာကောင်းကောင်းမရှိတဲ့ခါကျတော့လိုက်နာမှုအားနည်းတယ်နောက်တစ်ခုကအဲ့လိုမျိုးဖြစ်နေတဲ့ကြားတွေကတကယ်လို့ဒါအပြင်ကနေစိတ်ခန္ဓာပြရတဲ့လူနာရေးစီကနေကိုယ်မြင်ဆိုရင်သွားပြီပေါ့နော်ကျွန်တော်တို့ကတစ်ခုလုံးကတော့အဲ့လိုမျိုးကိုယ်နိုင်ဖွယ်ရှိတယ်ပေါ့
ကိုဗစ် -19 ကာဝယ်တဲ့အနေနဲ့ဒုက္ခသည်စခန်းဝင်ထွက်ကိုတင်းကျပ်ထားပါတယ်တကယ်လို့ကာယောဂကုသလာရင်ကုသပေးနိုင်မှုခက်ခဲရှိတယ်လို့စကန်တာဝန်ရှိသူကအခုလိုပြောပါတယ
်ကျွန်တော်တို့ကတော့စိုးရင်ဖြစ်တော့ရှိတာပေါ့ကုစင်နိုင်ရင်တော့ကျွန်တော်လည်းဘာမှပြတ်တယ်ဒီမှာစေးလည်းမရှိဆရာဝန်လည်းမရှိဆိုတော့တက်ခွဲထားဖို့ပဲရှိတာကျွန်တော်တို့ကဟိုနေ့တင်တဘောမျိုးလေးတက်ခွဲထားဖို့ပဲနေရာရှိတာလေအော်ကျွန်တော်တို့ဒီမှာဟိုဆန့်ကျင်ဘူးလေးရှိတယ်ကျွန်တော်ဆန့်ကျင်ဘူးလေးရှိတယ်နှာခေါင်းသီးတွေရှိတယ်ကျွန်တော်ဇာတဲ့ကိုတွားရင်ကျွန်တော်နှာခေါင်းသီးနေတွားပြန်လာရင်လက်ဆင်းဟောလို့ဇာတဲ့ကိုလည်းကအများကြီးမတွားဖို့ပထမကိုတယောက်စီတွားဖို့ကျွန်တော်ပြောထားတယ်အဲ့လိုရင်းနဲ့ကဇာတဲ့ကနေလာရင်တော့ဒီလိုပဲကျွန်တော်တို့ကတော့နှာခေါင်းသီးတွေနဲ့အဲဒီထက်ကိုဝင်လာရင်ကျွန်တော်တို့ကဆက်ပြန်နေဖြစ်ဖို့ဒါပဲရှိတာကျွန်တော်ကကိုယ့်အနေကိုကိုယ့်စီစဉ်နေကိုကောက်ကြရတာလေ
စစ်ပွဲကြောင့်ချင်းပြည်နယ်မင်းတပ်မြို့ကနေမကွေးတိုင်းရောမြို့နယ်ထဲမှာယာယီစခန်း10ခုမှလာရောက်ခိုးလုံနေသူဒုက္ခသည်3,000ကျော်ရှိပါတယ်။ကိုဗစ်ကာကွယ်တဲ့အနေနဲ့ယာယီခိုးလုံစခန်းတွေထဲအဝင်အထွက်တင်းကျပ်ထားတာကြောင့်လဲစခန်းအတွင်းတကွေသုံးပစ္စည်းပါဝင်လိုအပ်တာတွေဝယ်ယူဖို့အခက်အခဲတွေကြုံနေရပါတယ်။ကျမကြီးဝန်ကြီးဌာနကတော့ဂျွန်လ10ရက်နေ့ကနေ28ရက်နေ့အထိ တိုင်းဒေသကြီးနဲ့ပြည်နယ်အသီးသီးကိုနှကောင်းစည်းစနစ်တန်းကျော်ဖြန့်ဝေထားတယ်လို့ပြောပါတယ်။ကျမရေးဝန်ကြီးဌာနကဖြန့်ဝေထားတဲ့နှကောင်းစည်းတွေဟာရောင်းပြုတ်နယ်တွေကဒုက္ခသည်စခန်းတွေစီမရောက်တာကြောင့်ကို့အစီအစဉ်နဲ့ကိုဝယ်ယူနေရတဲ့အတွက်အကူအညီတွေလိုအပ်နေတဲ့အကြောင်းဒုက္ခသည်တွေပြောကြတာပါ။နိုင်ငံတော်ကလုံးမှာကိုဗစ်ကူးစက်မှုတွေပြင်းပလာနေတာမှာဇွန်လ28ရက်နေ့ညနေကနေ28ရက်နေ့အထိတက်ခွဲနမူနာ6500ကျော်စစ်ဆေးခဲ့တဲ့အထက်က1225ယောက်ကိုဗစ်ရောဂါပိုးတွေ့ရှိခဲ့ပါတယ်။မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေစတင်ဖြစ်ပေါ်ခဲ့တဲ့အချိန်ကစလို့ဒီနေ့အထိကူးစက်သူပေါင်း 35,400 ကျော်ရှိပြီးသေဆုံးတဲ့သူစုစုပေါင်း 3,309 ယောက်ရှိပါတယ်ခင်ဗျာ။
ကိုသိန်းထိုင်ဦးပြောပြပေးခဲ့တာပါခင်ဗျာအခုတော့ကချင်နဲ့ချင်းပြည်နယ်အတွင်းစစ်ဘေးရှောင်ဒုက္ခသည်တွေအကြားမှာတုတ်ကွေးရောဂါဖြစ်နေတဲ့အကြောင်းကိုပြောပြပါအောင်မယ်လက်နက်ကန်ပရိပခတွေအကြောင်းကချင်ပြည်နယ်ဗမော်ခရိုင်နဲ့ချင်းပြည်နယ်တွေကတင်းချောင်နေရတဲ့ဒုက္ခသည်တချို့သွေးလွန်တုတ်ကွေးနဲ့ရာသီတုတ်ကွေးတွေဖြစ်နေကြပါတယ်လူတွေပြစ်သိမ့်နေကြရတဲ့ဗမော်မြို့ကဒုက္ခသည်စခန်းတွေကကလေးငယ်တွေသွေးလွန်တုတ်ကွေးရောဂါဖြစ်နေကြပါတယ်ချင်းပြည်နယ်ပလဝမြို့နယ်ဘက်မှာလည်းရာသီတုတ်ကွေးရောဂါတွေဖြစ်နေကြပါတယ်ရန်ကုန်ကလာတဲ့ဒီအခြေအနေတွေအကြောင်းကိုတော့မဆုမွန်ကပြောပြမှာပါခင်ဗျာ
ကချင်ပြည်နယ်ဗမော်ခရိုင်နယ်ကဒုက္ခသည်စခန်းနဲ့ကြေးရွာတွေမှာကလေးငယ်အများအပြားသွေးလွန်တုတ်ကွေးရောဂါဖြစ်ပွားနေကြပါတယ်။ဗမော်မျိုးကပြည်တွင်းဒုက္ခသည်စခန်းမှာဆိုရင်ကလေးတွေကရာခိုင်နှုန်းလောက်ရှိပြီးတော့ခံမှန်းခြေတစ်ဝက်လောက်ကသွေးလွန်တုတ်ကွေးဖြစ်နေကြတယ်လို့ဒုက္ခသည်တွေကိုကူညီပေးနေသူတယောက်ကပြောပြပါတယ
်။ကလေးတွေသွေးလွန်တုတ်ကွေးဖြစ်နေကြတယ်။အခုဒီရက်ပိုင်းကြီးခဲ့တဲ့တပတ်လောက်ကနေတော့ဖြစ်များနေတယ်။ကလေးတွေတော်တော်များများဖြစ်နေကြတာပေါ့နော်ဒီလိုဖြားလာပြီးတော့မှဒီတုတ်ကွေးဖြစ်နေတာအဲ့လိုမျိုးပဲရွာတွေတက်မှာအဲ့ဒီအခုဒီစစ်ပေးရှောင်းနေတက်မှာစစ်ပေးရှောင်းရလို့တည်းမဟုတ်ပါဘူးဒီအားလုံးဖြစ်နေကြတာရွာတွေတက်မှာအခုရာဒီတောက်မှုလည်းဖြစ်နေတယ်စစ်ပေးရှောင်းတဲ့နေရာမှာကျတော့နည်းနည်းလူတွေကပုံစစ်သိပ်ပြီးနေကြတော့အဲ့ဒါပုံပြီးတော့မှချိန်နေဆိုးသွားတာပေါ့နော်အခုလောလောဆယ်တော့ကလေးတွေဒီလိုကွန်မတီထက်ဝက်လောက်တော့ဖြစ်နေမှာဖြစ်တဲ့ဟာလည်းဖြစ်တချို့လည်းပြန်ပြောက်ကြတာပေါ့နော်အဲ့လိုမျိုးတွေကကလေးတွေကတော့ဟိုရာကနန်းရှိမှာပေါ့နော်ဒါပေမဲ့သူကဟိုအကုန်လုံးပြန့်ကျဲနေတချို့နေရာလည်းဒီလိုဆယ်ကနန်းပဲရှိနေတချို့နေရာလည်းလေ90အဲ့လိုမျိုးသူကချစ်ဆောင်နေရကျွန်တော်တို့ကိုသူ့စီးနေတာမဟုတ်ဘူးကွာ
ဒုက္ခသည်စခန်းမှာကကျန်းမာရေးဆောင်ရှောက်မှုနည်းပြီးတော့လူအများပြားစုပြုံပြီးနေထိုင်နေကြရတဲ့အခြေအနေကိုလည်းအဲ့ဒီအကူအညီပေးနေသူကဆက်ပြောပြပါတယ
်ကျန်းမာရေးဆောင်ရှောက်မှုကတော့ဟိုဘာခေါ်မလဲတရားစနစ်တရားရှိတာတော့မရှိဘူးကွာဖြစ်လာလို့ရှင်တော့ဒီအဲ့ရွာမှာရှိတဲ့အဲ့ဒီကျန်းမာရေးရှိပိခန်းနေတော့တွားကြတယ်အဲ့လိုတော့ပဲရှိရပါတော့နောက်တော့ဒီအလူရှင်တွေကတချို့ပို့လာတဲ့အဲ့ဒီသေးတွေပါလေနည်းနည်းမပါရှိတယ်အဲ့ဒါမျိုးတွေလည်းပဲဟောလို့ကြတယ်ဒီစနစ်တကျဒီဆောက်ရှောက်မှုကတော့ကပဲဆောက်ရှောက်မှုတော့မရှိဘူ
းဒုက္ခသည်တွေခိုလုံနေရတဲ့စခန်းတွေကရေအိမ်တွေမလုံလောက်တာနေရာထိုင်ခင်းအခက်အခဲရှိတာကျန်းမာရေးဆောက်ရှောက်မှုအားနည်းတဲ့အတွက်ဒီလိုကူးစက်မှုတွေတိုးလာမှာကိုလည်းကူညီပေးနေသူတွေကစိုးရိမ်နေကြတာပါချောင်းနေတဲ့ကိုရေသွားချိုးကြရတဲ့သူတွေကလည်းရေမတက်တဲ့အတွက်အရေပြားရောဂါတွေဖြစ်နေပါတယ်။အများပြားကတော့အမျိုးသမီးတွေဖြစ်ပါတယ်။ချင်းပြည်နယ်ပလောဝမြို့နယ်ကစစ်ဘေးဒုက္ခသည်တွေကြားထဲမှာလည်းရာသီတုတ်ကွေးဖြစ်နေပါတယ်။ဒါကြောင့်မို့လို့ဒုက္ခသည်တွေခိုလုံနေကြတဲ့နေရာတွေမှာကျန်းမာရေးပညာပေးနေတာနောက်ပြီးတော့ရေတက်အောင်လို့ဆေးခတ်ပေးတာတွေလုပ်ပေးနေပါတယ်လို့ပလောဝမြို့နယ်ကုသရေးဆေးဦးစီးဌာနကဆရာဝန်တဦးကပြောပြပါတယ
်။ရာသီတုတ်ကွေးကတော့ရှိရောရှိမှာကြ။အဲ့ဒီဓာတ်တုတ်ကိုရတော့ဥစားရေတုတ်ကိုရတော့ဆစ်ဆောင်အောင်ပဲဖြစ်တာများရဲ့ဗျ။အဲ့အဲ့လိုအများကြီးတော့မရှိဘူးဗျ။အများကြီးဆိုတော့ဟိုလူဆိုလူပမာဏနဲ့အဲ့လိုပြောရအောင်မရှိဘူး။ပုံမှန်ဟိုတရက်ကိုတရက်နှစ်ယောက်အဲ့အဲ့လိုမျိုးသေးုံလာပြတာတော့ပဲအဲ့လောက်ပဲရှိမယ်။ဟုတ်ကဲ့ကျွန်တော်ကတော့ဒီပုံမှန်အဲ့ဆစ်ဆောင်စခန်းတွေကိုသူစေကန်တော့ဖွင့်တာရှိတယ်ဗျ။ကျွန်တော်ဒီကဆီယမ်မာရဲ့လင်းနေလေ။အဲ့ဖွင့်တဲ့အချိန်မှာတခါလေကျမကြီးပညာပေးတဲ့ကိစ္စတွေလုပ်တယ်။ပြုလို့ရှင်ကျွန်တော်ဒီတစ်မျိုးလုံးကိုအပိတ်ဒီအပိတ်ဆေးပေါ့ပို့လောက်လည်းတည်ရဲဆေးပေါ့နော်။အဲ့ကောင်ခတ်ပြီးသွားပြီသူနေတွေကိုလည်းပို့လောက်လမ်းတည်ရစီအပိတ်စီခတ်ဖို့အတွက်ချန်ထားပြီးသွားပြီခင်ဗ
ျချင်းပြည်နယ်မှာဒေသကာကွယ်ရေးပြည်သူတပ်တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေကြားမှာအခုဂျော်လာဇန်းအထိတိုက်ခိုက်မှုတွေဖြစ်ခဲ့ရမှာတော့လူပေါင်း 2,000 ကျော်လောက်အိုးအိမ်ပြစ်ပြီးထွက်ပြေးတိမ်းရှောင်နေကြရတာပါလက်နက်ကင်ပဋိပက္ခတွေဖြစ်ပွားနေတဲ့ကချင်ပြည်နယ်မှာလည်းမတ်လလယ်ကနေစလို့လူပေါင်း 1,000 ကျော်လောက်နေရဲစွန့်ခွာပြီးထွက်ပြေးနေကြရတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရကပြီးခဲ့တဲ့ကြာသပတေးနေ့သတင်းစာရှင်းလင်းပွဲတုန်းကပြောဆိုထားပါတယ်ရှင်
။မဆုံမွန်ပြောပြခဲ့တာပါခင်ဗျာ။အခုဆက်ပြီးတော့အင်ဒိုနီးရှားရောက်လို့ညာဒုက္ခသည်တွေအကြောင်းကိုလည်းပြောပြပါအောင်မယ်။ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေဟာအင်ဒိုနီးရှားနိုင်ငံမှာရှိတဲ့ဒုက္ခသည်စုစုပေါင်းရဲ့ဒုတိယအများဆုံးဖြစ်ပါတယ်။ရာနဲ့ချီတဲ့အဲ့ဒီဒုက္ခသည်တွေဟာမြောက်ဆူမာထရာပြည်နယ်မြို့တော်မက်ဒန်မှာမတိကျမရေရာတဲ့အခြေအနေတွေအောက်မှာနေထိုင်နေကြတာပါ။အများစုဟာခိုလုံခွင့်ရဖို့အတွက်နှစ်ပေါင်းများစွာဆောင်ဆိုင်နေကြပြီးတတိယနိုင်ငံတစ်ခုမှာအခြေချနေထိုင်နိုင်ဖို့မျှော်လင့်နေကြတာပါ။အင်ဒိုနီးရှားနိုင်ငံဟာကုလသမဂ္ဂရဲ့1950ခု ဒုက္ခသည်များဆိုင်ရာပြည်ညင်စာချုပ်ကိုလက်မှတ်ထိုးထားခြင်းမရှိတာကြောင့်နိုင်ငံအတွင်းရောက်နေကြတဲ့ဒုက္ခသည်စုစုပေါင်း 14,000 အတွက်နေရာထိုင်ခင်းအသစ်မထောက်ပံ့ပေးနိုင်ပါဘူး။ဒီအကြောင်းအင်ဒိုနီးရှားဌာနကအနုဂေရာအာရီယန်ဆရာပေးပို့ထားတဲ့သတင်းကိုတင်ပြပေးပါမယ်။အသက်33နှစ်အရွယ်မိုဟာမက်နူရူဟာမြန်မာနိုင်ငံမောင်နှံမြို့ကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တဦးဖြစ်ပြီးလက်ရှိမှာမြောက်ဆူမာထရာပြည်နယ်မြို့တော်မဒန်မာနေထိုင်ပါတယ်။2008ခုနှစ်ကရခိုင်ပြည်နယ်တွင်းအကြမ်းဖက်မှုတွေဖြစ်ပေါ်တဲ့အချိန်မှာဘဝတက်ကိုထူထောင်မှုဆိုတဲ့ရည်ရွယ်ချက်နဲ့သူ့နေရက်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ပါတယ်။ဒါပေမဲ့ဘင်္ဂလားဒေ့ရှ်ကိုရောက်တဲ့အချိန်မှာမျောလင့်ထားတာနဲ့လက်တွေ့အခြေအနေကွာခြားနေတာကိုသူတွေ့ရှိခဲ့ပါတယ်။အဲဒီမှာ ID ကရဖို့တောင်းမလွယ်ကူတဲ့အခြေအနေမျိုးဘင်္ဂလားဒေ့ရှ်ကနေမလေးရှားနိုင်ငံကိုလေနဲ့ထပ်မံထွက်ပြေးခဲ့ပါတယ်။စာရင်းစာတမ်းအထောက်အထားမပါဘဲရောက်လာတဲ့နူရ်ဟာမလေးရှားနိုင်ငံမှာရှိတဲ့ UNHCRဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးမှာဒုက္ခသည်အဖြစ်ရှောက်ထားခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူ
းဖက်ဒါဒီဒူရီဘူလာပန်ဆယူဆာဟူဆာဟာဆမ်ဖိုင်ဒူရီဘူစပူလိုအတူပွန်ဆိုင်ရဲ့ဟီဒုကတငန
်ဒုက္ခသည်အဖြစ်နဲ့အတိမှတ်ပြုခါဘူးကျွန်တော်2008ခုနှစ်ကနေ2010ခုနှစ်ထိကြိုးစားခဲ့ပါတယ်မလေးရှားမှာဘာအထောက်ထားမှမရှိဘဲနဲ့အလုပ်လုပ်နေတာပါမလေးရှားမှာကျွန်တော်တို့လူမျိုးတွေပညာသင်ကြားခွင့်မရတာကြောင့်လေဒီမှာဆက်နေတဲ့ဘာမှမထူးဘူးဆိုတော့ကိုကျွန်တော်2011ခုနှစ်မှာသဘောပေါက်လာတယ
်။အဲဒီနောက်မှာတော့နူရ်ဟာရိုဟင်ဂျာဒုက္ခသည်တရာဇင်လောက်နဲ့စုပြီးမလေးရှားကထွက်ပြေးဖို့စီစဉ်ခဲ့ပါတယ်။သူတို့ဟာဩစတြေးလျကိုသွားပြီးခေလွန်ခွင့်လျှောက်ထားကြလို့ပေမဲ့အဲဒီလိုသွားဖို့အတွက်အင်ဒိုနီးရှားကိုအရင်သွားရမယ်ဆိုတာကိုသဘောပေါက်ခဲ့ကြပါတယ်။ပွဲစားကတစ်ဆင့်ဩစတြေးလျကိုသွားဖို့အတွက်သူတို့စီစဉ်ခဲ့ပေမဲ့မအောင်မြင်ခဲ့ဘူးလို့နူရ်ကပြောပါတယ်။လူ71ဦးပါတဲ့သူတို့အဖွဲ့ထံကပွဲစားကငွေတွေယူသွားပြီးဩစတြေးလျကိုသွားနိုင်မှုအတွက်အခုသူတို့ရောက်နေတဲ့မက်ဒန်မြို့မှာစောင့်ခိုင်းထားတယ်လို့ဆိုပါတယ်သူတို့ကိုကားနဲ့လာခေါ်ပြီးဂျာဗာကျွန်းကတဆင့်ဩစတြေးလျကိုပို့ပေးမယ်လို့ပွဲစားကပြောထားတယ်လို့ဆိုပါတယ်ပွဲစားရဲ့အလိန်ခံရပြီးတဲ့နောက်စာရွက်စာတမ်းအထောက်အထားမပါတဲ့သူတို့အုပ်စုဟာမက်ဒန်မြို့ကလူဝင်မှုကြီးကြပ်ရေးအရာရှိတွေရဲ့ဖမ်းဆီးခြင်းခံခဲ့ရပါတယ်သူတို့ကိုအင်ဒိုနီးရှားနိုင်ငံနဲ့တရားမဝင်ဝင်ရောက်လာမှုနဲ့ဖမ်းဆီးခံရပြီးတနည်းလောက်အကြာမှာဒုက္ခသည်အဖြစ်အသိမှတ်ပြုခံရပြီးမဒါမာရှိတဲ့ဒုက္ခသည်စခန်းကိုပို့လိုက်တယ်လို့ဆိုပါတယ်သူတို့ကို UNHCR နဲ့ IOM နိုင်ငံတကာရွှေပြောင်းအခြေချနေထိုင်သူများအရေးကူညီပေးနေတဲ့အဖွဲ့အစည်းတို့ကကူညီပေးခဲ့ပြီးတခြားနေရာတွေကိုထွက်မပြေးကြဖို့ပြောတယ်လို့နူရ်ကပြောပါတယ်အင်ဒိုနီးရှားနိုင်ငံဟာကုလသမဂ္ဂရဲ့1950ခုနှစ်ဒုက္ခသည်များဆိုင်ရာပြည်ညင်စာချုပ်ကိုလက်မှတ်ထိုးထားတဲ့နိုင်ငံမဟုတ်ပေမဲ့ဒုက္ခသည်တွေကအင်ဒိုနီးရှားကိုမျက်စိကျနေကြပါတယ်ဒုက္ခသည်များဆိုင်ရာပြည်ညင်စာချုပ်ကိုလက်မှတ်ထိုးမထားပေမဲ့အင်ဒိုနီးရှားအစိုးရကရောက်လာတဲ့ဒုက္ခသည်တွေကိုကြိရှုစောင့်ရှောက်ထားတာအထူးသဖြင့်ရိုဟင်ဂျာမွတ်စလင်တွေကိုစောင့်ရှောက်ပေးထားတဲ့အပေါ်အင်ဒိုနီးရှားနိုင်ငံဆိုင်ရာ IOM ရုံးရဲ့ဌာနကိုယ်စားလှယ်လူးဝစ်ဟော့ဖ်မန်ကချီးကျူးပါတယ
် So I think there's been a very clear pattern of the government providing life-saving assistance
ဒါကြောင့်ဆန္ဒထောက်ထားတဲ့အနေနဲ့အင်ဒိုနီးရှားအစိုးရကအသက်ကလေးအကူအညီတွေပေးနေတယ်ဆိုတာသိတာပါတယ်ဒုက္ခသည်များဆိုင်ရာပြည်ညင်စာချုပ်ကိုလက်မှတ်ထိုးမထားပေမဲ့ဒုက္ခသည်တွေကိုကူညီပေးတဲ့အစဉ်လာကဒီနိုင်ငံမှာရှိနေပါတယ်
။မက်ဒန်မြို့မှာတင်မြန်မာ၊ဘင်္ဂလားဒေ့ရှ်၊အိန္ဒိယ၊မလေးရှား၊ထိုင်း၊တူရကီ၊သရီလင်္ကာ၊ဆိုမာလီယာ၊ကူဝိတ်၊အီရန်၊အီရတ်၊ပါလက်စတိုင်း၊အီသီယိုးပီးယားနဲ့အိုင်ဗိုရီကိုစ်စတဲ့နိုင်ငံတွေကဒုက္ခသည်1800နီးပါးနေထိုင်နေကြတယ်လို့ဒေသဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။UNHCR ကထုတ်ပြန်ထားတဲ့စည်းစရားတွေအရအင်ဒိုနီးရှားနိုင်ငံမှာဒုက္ခသည်စုစုပေါင်း 14,000 လောက်ရှိနေတာမှာအဲ့ဒီထက်ကအများစုဟာအာဖဂန်နစ္စတန်နိုင်ငံကဖြစ်ပြီးတတိယအများဆုံးကတော့ရိုဟင်ဂျာဒုက္ခသည်တွေဖြစ်ပြီးတော့လက်ရှိမှာ354ဦးရှိတယ်လို့ဖော်ပြထားပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။ VOA American သံကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါခင်ဗျာ။ အခုဆက်ပြီးတော့စစ်ကောင်စီရဲ့ရာဇဝမှုကျူးလွန်မှုတွေအကြောင်းဆက်သွယ်မေးမြန်းချက်ကိုတင်ပြပေးပါမယ်။မြန်မာနိုင်ငံရဲ့စစ်အာဏာသိမ်းမှုနဲ့နိုင်ငံရေးအကြတဲ့ဖြည့်ရှင်းနိုင်ရေးမှာကုလသမဂ္ဂအဖွဲ့ကြီးရဲ့အစဉ်အဆက်ဥဆောင်မှုပိုင်းကတာဝန်ပြုတ်ွက်မှုတွေရှိနေတာကြောင့်စစ်တပ်ကကျူးလွန်တဲ့ရာဇဝမှုတွေမှာအလိုတူအလိုပါသဘောမျိုးဖြစ်နေတယ်ဆိုပြီးဗြိတိန်ခြေဆိုင် NGO အဖွဲ့တစ်ခုဖြစ်တဲ့မြန်မာ Accountability Project အဖွဲ့ကမကြာသေးခင်ကအစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကကျူးလွန်တဲ့လူသားဒုအပေါ်ကျူးလွန်တဲ့ရာဇဝမှုတွေကိုကုလသမဂ္ဂကဟန်တားဖို့ပြက်ကွက်နေတယ်ဆိုပြီး1988ခုနှစ်မြန်မာပြည်ဒီမိုကရေစီအရေးလှုပ်ရှားမှုကာလအတွင်းထင်ရှားခဲ့တဲ့ BBC သတင်းတောက်တူဖြစ်သူလက်ရှိမြန်မာ Accountability Project အဖွဲ့ရဲ့ဒါရိုက်တာ Christopher Gannis က VOA ကိုပြောပါတယ်။ Christopher Gannis ကိုမအီတန်စင်ကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ။
Good morning, Mr. Christopher Gunness and Myanmar Accountability Project recently.
Mr. Christopher Gunness, mingla ba. Myanmar Accountability Project ka ni pi lo ma ja kin nong ga thau pyan lai de di si yin khan sa a chang chong ngun pi lo pyo pya ba.
The report is absolutely devastating. It finds systematic, structural and leadership
failures. Ato so ya de a che di go twi si chang di si yin khan sa ma phaw pya tha ba de.ကုလသမဂ္ဂရဲ့စနစ်ဖွဲ့စည်းပုံနဲ့ခေါင်းဆောင်မှုပိုင်းမှာပြက်ကွက်မှုတွေတွေ့ရပါတယ်။အာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံပြည်ပကအခြေအနေကိုကင်တွယ်ရမှာအဆင့်ဆင့်ဦးဆောင်မှုပိုင်းမှာပါလိုအပ်ချက်တွေရှိနေတာကိုတွေ့ရပါတယ်။ချိတ်ဆက်လှုပ်ဆောင်မှုပိုင်းအားနည်းနေတာတွေ့ရပါတယ်
။ဒီမှာကုလသမဂ္ဂရဲ့အခမ်းအနားအကြောင်းကိုလည်းပြောပြပါ
The main players of the UN, the senior humanitarian officials, they weren't even in the country.
ကုလသမဂ္ဂခေါင်းဆောင်မှုဘိုင်းကလူတွေလူသားချင်းစာနာမှုဆိုင်ရာကဏ္ဍကအကြီးအကဲတွေကမြန်မာနိုင်ငံထဲမှာတော့မရှိကြပါဘူး။ဒါတွေမကကုလသမဂ္ဂဝန်ထမ်းတွေအများကြီးကိုမြန်မာနိုင်ငံကနေထွက်ခွာဖို့အမိန့်ပေးခဲ့ပါတယ်။ဒါဟာလူသားဒုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမှာကုလသမဂ္ဂကကြံရပါဖြစ်နေတာပါ။လွန်ခဲ့တဲ့5နှစ်2019တုန်းကရိုဟင်ဂျာတွေကိုအစုလိုက်အပြုံလိုက်တပ်ဖြတ်ခဲ့တုန်းကလည်းဒီလိုပါပဲလူမျိုးတုံးတပ်ဖြတ်မှုဖြစ်နေချိန်မှာကုလသမဂ္ဂ UN ကလက်ပိုက်ကြည့်နေတယ်လို့ God Rosenthal ရဲ့ကြော်ကြားတဲ့အစီရင်ခံစာမှာဖော်ပြထားခဲ့တာပါအခု Damian Lily ရေးတဲ့ဒီအစီရင်ခံစာမှာလည်းကုလသမဂ္ဂဟာလူသားဒုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေမှာကြံရပါဖြစ်နေတာကိုအလားတူတွေ့ရှိရပါတယ်
ကုလသမဂ္ဂကဘာမှမလုပ်ဖ ೇನೆ လက်ပိုက်ကြည့်နေတယ်ကုလသမဂ္ဂကိုယ်တိုင်ကလူသားဥပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကြံရပါဖြစ်နေတယ်ဆိုပြီးတော့ခုနကထည့်ပြောသွားတယ်ဒီကုလသမဂ္ဂအနေနဲ့ဘယ်လိုလှုပ်ဆောင်ဖို့အကြံပြုချင်ပါလဲ
Well Damian Lily the author of the report is very clear
ဒီသားသူ Damian Lily ရဲ့အစီရင်ခံစာကရှင်းပါတယ်လူသားချင်းစာနာမှုဆိုင်ရာနဲ့နိုင်ငံရေးပိုင်းမှာဥဆောင်မှုရှိရပါမယ်ကုလသမဂ္ဂအတွင်းမှုချုပ်ကအစရေရေရာလှုပ်တာဘာမှမတွေ့ရပါဘူးလိုအပ်တဲ့ဘယ်လိုအခြေအနေမျိုးမှမဆိုအရသားတွေကိုကာကွယ်ပေးရမယ်ဆိုတော့ကုလသမဂ္ဂရဲ့ရည်ရွယ်ချက်ကြီးရှိပါလျက်နဲ့လူအခွင့်အရေးကိုကာကွယ်ဖို့ကုလသမဂ္ဂအတွင်းမှုချုပ်ရုံးရဲ့အစီအစဉ်လေးရှိရသားနဲ့ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်တဲ့အချိန်မှာအရသားပြည်သူတွေအပေါ်ကြောက်မဲ့ပွဲဖိနှိပ်နေတာတွေကိုနိုင်ငံထဲမှာရှိတဲ့ကုလသမဂ္ဂဝန်ထမ်းအယောက် 2,000 ကဘာမှလုံမပေးနိုင်ခဲ့ပါဘူးထောင်ထဲရောက်နေသူတွေကိုဥပဒေအကြောင်းအရအထောက်အပံ့လုံးလုံးလောက်လောက်မပေးနိုင်ခဲ့ပါဘူးရုပ်ပိုင်းစိတ်ပိုင်းဆိုင်ရာထောက်ပံ့ကာကွယ်မှုတွေလည်းကောင်းကောင်းမပေးနိုင်ပါဘူးပျောက်ဆုံးနေတဲ့သူတွေဘယ်နှယောက်ရှိသလဲဆိုတာတော့ကောင်းကောင်းမရေးတွက်နိုင်ပါဘူးလူသားချင်းစာနာမှုအကူအညီပေးနိုင်ဖို့ခေါင်းဆောင်မှုကောင်းရှိရပါမယ်ဌာနအချင်းချင်းပူးပေါင်းလုပ်ကံရပါမယ
်နောက်မေကွန်းတစ်ခုကတော့1988ဒေါ်လာရင်းနဲ့အခုစစ်အာဏာသိမ်းတဲ့ဖြစ်ရပ်နှစ်ခုကိုဘယ်လိုနှိုင်းယှဉ်ပါလဲ
That's a very, very interesting question.
အတော်စိတ်ဝင်စားစရာကောင်းတဲ့မေးခွန်းပါ။အဓိကကြွားချတာကတော့မန္တလေးလိုမြို့တွေမှာအစုလိုက်အပြုံလိုက်အသက်ခံနေရတာကိုဂျန်စီမျိုးဆက်တစ်တွေကဓာတ်ပုံတွေရိုက်ထားပြီး online ပေါ်တင်တော့နိုင်ငံတဝန်းကလူတွေအားလုံးသိသွားပါတယ်။အပြစ်မဲ့အရသာပြည်သူတွေအများအပြားအသက်ခံနေရတာကိုနိုင်ငံတကာနိုင်ငံရေးခေါင်းဆောင်တွေမြင်ပြီးဒါကိုရပ်တန့်အောင်လုပ်စရာရှိတာလုပ်နိုင်သွားတယ်ကျွန်တော် BBC မှာ1988တုန်းကသတင်းတောက်လုံတုန်းကဆိုရင်စက်တင်ဘာလတတိယအပတ်မြို့တော်ခမ်းမရှိမှာလူတွေအများကြီးအသက်ခံရတဲ့မှတ်တမ်းဆိုလို့ကျွန်တော်သတင်းမဲ့ရှိပါတယ်။အခြားသတင်းတောက်တွေရဲ့သတင်းဆောင်ပါတွေရှိပေမဲ့လူမှုကွန်ရက်မရှိတော့ပြည်ပနိုင်ငံတွေကသတင်းများမရခဲ့ပါဘူး။အခုတော့ထိတ်လန့်စရာဓာတ်ပုံတွေကချက်ချင်းဆိုသလိုပြန့်နှံ့သွားပြီးဒါတွေဟာလူသားဒုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေရဲ့သတိမှတ်တမ်းတွေဖြစ်သွားပါတယ်
မြန်မာ accountability project ရဲ့လှုပ်ဆောင်မှုတွေအကြောင်းကိုလည်းပြောပြပေးပါ
the project which I lead, the Myanmar Accountability Project, is using
ကျွန်တော်ဦးဆောင်တဲ့ Myanmar Accountability Project မှာဒီသက်သည့်အထောက်အထားတွေကိုအထူးသဖြင့်ညှဉ်းပန်းနှိပ်စက်ခံရမှုတွေနဲ့ပတ်သက်ပြီးတရားမျှတမှုရယူရမှာသုံးပါတယ်လန်ဒန်ကတန်အမတ်အင်ကိုစစ်အစိုးရကမတရားလူယူလို့မရအောင်အခုကျွန်တော်တို့လုပ်နေပါတယ်မြန်မာနိုင်ငံတွေကတက်သည့်အထောက်အထားတွေကိုသုံးပြီးဒီစစ်အစိုးရဟာကိုယ်နိုင်ငံသားတွေကိုအကြောက်တရားနဲ့ကြီးစိုးနေတဲ့တရားမဝင်အစိုးရဖြစ်ကြောင်းဖော်ထုတ်နေပါတယ်ဒီတက်သည့်အထောက်အထားတွေကိုသုံးပြီးမြန်မာကိုလက်နက်ရောင်းနေတဲ့တရုတ်တို့ရုရှားတို့နဲ့ညှိနှိုင်းနေပါတယ်တရုတ်နဲ့ရုရှားကမြန်မာကိုလက်နက်ရောင်းနေတာကိုဖုံးကွယ်လို့မရအောင်တက်သည့်နဲ့တကွပြရပါလိမ့်မယ
် Mr. Ganesh ကျေးဇူးတင်ပါတယ်
မအစ်တန်စင်ဆက်သွယ်မြင်ပြန်ကြတာပါခင်ဗျအခုတော့အင်္ဂါညစကဝိုင်းအစီအစဉ်ကိုတင်ပြပေးပါမယ်စစ်အာဏာသိမ်းလိုက်တဲ့မြန်မာနိုင်ငံမှာသတင်းမီဒီယာရဲ့အခန်းကဏ္ဍဘယ်လိုပြောင်းလဲသွားပါသလဲနိုင်ငံတကာသတင်းမီဒီယာတွေမှာဖော်ပြရေးသားလေးရှိတဲ့လူ့အခွင့်အရေးသတင်းစာပညာဟာမြန်မာပြည်ရဲ့အခြေအနေနဲ့ဘယ်လိုဆက်ဟနေပါသလဲအမေရိကန်ပြည်ထောင်စုကိုပြည်ခဲ့တဲ့သတင်းပတ်တွေအတွင်းပြန်လည်ရောက်ရှိလာတဲ့မြန်မာအမေရိကန်သတင်းသမားကိုနေတမောင်ကိုမတ်အင်ဂျင်နီယာဆက်သွယ်မေးမြန်းထားပါတယ်ကိုနေတမောင်ဟာစစ်တပ်ရဲ့အပြင်းထန်ညှဉ်းပန်းနှိပ်စက်မှုခံရပြီးအင်းစိန်ထောင်မှာ၃လထိသိမ်းခံခဲ့ရပြီးတဲ့နောက်ပြန်လည်လွတ်မြောက်လာသူလည်းဖြစ်ပါတယ်မြန်မာမီဒီယာအခန်းကဏ္ဍနဲ့ပတ်သက်လို့သူ့အမြင်တွေအခုအင်္ဂါညစကဝိုင်းအစီအစဉ်မှာနားဆင်နိုင်ပါတယ်ခင်ဗျာ
သူတို့ရွေချက်ရှိရှိနဲ့ဒီလိုဖြုတ်ခွဲတယ်ဖိနှိပ်တယ်ဆိုတဲ့အပိုင်းမှာဟိုသတင်းမီဒီယာတွေရဲ့ယက်တီချက်ကိုဘယ်လိုတွေ့ရလဲရှင
်။နှွေဦးတော်လိုင်းစတဲ့ February လကျွန်တော်တို့မီဒီယာဆိုရင်တော့မှတရက်အတွင်းဆုံးဖြတ်ရတာ။ဒီနေ့တနေ့လုံးသတင်းတွေကျွန်တော်မတင်ဆက်ရဘူး February တရက်နေ့မှာ။အာနာသိန်းတော့ကျွန်တော်ကောင်းကောင်းနားမလည်လိုက်။တနိုင်ငံလုံးပါလေ။အဲ့တော့နောက်နေ့ February နေ့ကစပြီးကျွန်တော်တို့ကဆက်လွှင့်ရပါလား။မလွှင့်ရဘူးလား။လွှင့်ရင်ဘာတွေဖြစ်လဲ။ကျွန်တော် consequence တွေတွက်နေတယ်။နောက်ဆိုအဲ့တော့တန်ကုန်နေစမတည်သေးဘူး။ကျွန်တော်နောက်ဆုံးတော့လည်းဆုံးဖြတ်တာပေါ့ကျွန်တော်လည်းအတူအလားတူပြည်တွင်းမှာရှင်းပြတဲ့အလုံးကဒီပြည်သူတွေကြားမှာဖြစ်နေတဲ့အခြေအနေတွေအားလုံးကို proposal လုပ်မယ်ဆိုပြီးတော့ကျွန်တော်တတိရှိရှိမိုက်မိုက်ကံကံပဲဆုံးဖြတ်ခဲ့တယ်ပြောရမှာပေါ့နော်အဲ့လိုပဲကျွန်တော်ဆုံးဖြတ်လိုက်ဆုံးဖြတ်ပြီးတကယ်တမ်းဖြစ်လာတဲ့အခြေအနေကကျွန်တော်တို့တကယ်နိုင်ငံတကာဟိုကျွန်တော်တို့ journalism practice လို့ခေါ်မလားပေါ့မင်းကြီးကျွန်တော်တို့ဒီသတင်းစာပညာမှာဗတ်မလိုက်ရဘူးလို့ကြားနေရမယ်လို့ချူတော့ဘောင်းဆုံးပါမယ်လို့ဆိုရဲအခွင့်အလမ်းတွေကဒီတော်လိုင်းမှာပေးသလားပေါ့သတင်းမီဒီယာတွေ။အဲ့တော့တကယ်တမ်းကျတော့သတင်းမီဒီယာတွေကိုစပြီးမဖြူခွဲခင်လူလူရဲ့လှုပ်ရှားမှုတွေမဖြူခွဲခင်မှာကျွန်တော်တို့ဘက်ကဒီလှုပ်ရှားမှုကိုအားကောင်းမောင်းတန်တင်ပြနေတဲ့အချိန်မှာတစ်ဖက်ကစစ်ကောင်စီရဲ့စစ်တပ်ရဲ့တစ်ဖက်ဖက်ပြောဆိုချက်တွေကိုကျွန်တော်တို့တင်ပြမလားဆိုတဲ့အခါမှာကျွန်တော်တို့ကဘက်ကိုတီးကြွရရဒီတော်လိုင်းကြီးကနိုင်ငံရေးပါတီတစ်ခုကိုစန့်ကျင်တာမဟုတ်ဘူးအစိုးရတစ်ခုကိုစန့်ကျင်တဲ့တော်လိုင်းပေါ့ဒါကနိုင်ငံတော်ရဲ့ဘုံရန်သူကြီးကိုစန့်ကျင်ရတဲ့အနေအထားဖြစ်သွားတယ်။အဲ့ဒီအခါမှာကျွန်တော်တို့ကဒီနိုင်ငံတော်နဲ့နိုင်ငံသူနိုင်ငံသားတွေရဲ့မျက်နှာကြည့်ရတယ်။ဒီတော်လိုင်းရင်းမှာကျွန်တော်တို့ကပြည်သူတွေနဲ့အတူရက်တည်ရမယ်ဆိုဆုံးဖြတ်တဲ့အခါမှာကျွန်တော်တို့ကအဲ့ဒီဘက်မှာတက်တက်သွားတယ်။နောက်ဆုံးတော့ပြည်သူကဆုံးဖြတ်တာပဲ။ဘာဖြစ်လို့လဲကျွန်တော်တို့ကဒူးဒူးရဲ့ယုံကြည်မှုမရှိဘူး။သတင်းမီဒီယာရက်တည
်မီဒီယာတွေကဟိုဘက်လိုက်မှုဆိုတဲ့အခုကိုနေတမောင်ပြောသွားတာပေါ့နော်မီဒီယာတွေပေါ်အဲ့လိုယုံကြည်မှုအဲ့တော့သတင်းမှန်ကန်မှုဆိုတဲ့အပိုင်းကြတော့ဟိုဘယ်လိုပြနိုင်လ
ဲသတင်းအချက်လက်နဲ့ပတ်တယ် first ဒီနဲ့ပတ်သက်လို့ရှင်ကျွန်တော်တို့ကကျင့်ဝတ်နဲ့အညီပြည်သူလူထုကိုတင်ပြဖို့ရှိလို့ရတင်လဲတင်ပြဒီနေရာမှာလူပဏျောက်ဆန္ဒပြရတယ်ဒီနေရာမှာပဏျောက်အပြစ်သက်ခံရတယ်ဒီနေရာမှာဘယ်လိုတွေဖြစ်သွားခဲ့လဲဒီလိုအချက်လက်တွေကိုတော့ကျွန်တော်တို့ကစနစ်တကျမှန်မှန်ကန်ကန်ကျွန်တော်ကျင့်ဝတ်နဲ့တင်ပြအချက်လက်တွေကိုဖုံးတာမျိုးလိညာတာမျိုး distort ဖြစ်တာပေါ့နော်အဲ့လိုမျိုး fake သတင်းတွေကိုကျွန်တော်တို့တင်ပြလို့မရအောင်ဒါကကျွန်တော်တို့ကျင့်ဝတ်ရအဲတစ်ဖက်မှာကျွန်တော်ဆိုရဲဘတ်လိုက်တယ်ဆိုတာကျွန်တော်တို့အချက်လက်ကိုဘတ်လိုက်တာမဟုတ်ကျွန်တော်တို့ကအချက်လက်ကိုအရှိတိုင်းတင်ပြတယ် opinion တင်ပြတဲ့အခါမှာကျွန်တော်တို့ဘတ်လိုက်ဆိုလိုတာကစစ်တပ်ဘက်ကမတော်မတရားဝါဒဖြန့်ချီနေတဲ့ကိစ္စသူတို့ပြောတဲ့မဲစင်းမှားတာကြီးရပဲဥပဒေရဘောင်းဝင်တလူလူပြောနေတဲ့ကိစ္စကိုတော့ကျွန်တော်တို့ကမိုက်ခရိုဖုန်းပေးပြီးတော့သူ့မှာလည်းပြောခွင့်ရှိတာပဲသူ့ရဲ့အတန်လည်းဘာလဲနားထောင်အောင်လားဆိုတာမျိုးမလုပ်သင့်ဘူးကျွန်တော်တို့ဘာလို့လဲဆိုတော့သူဒီတီစဲအစိုးရလည်းမဟုတ်သူကမတရားအာဏာသိမ်းထားတဲ့လက်နက်ကိုင်အကြမ်းဖက်အုပ်စုဖြစ်တယ်ပြည်ထနာဘောကကျွန်တော်တို့နိုင်ငံမှာပြည်သူလူထုကစနစ်တကျဒီမိုကရေစီနည်းရဥပဒေကတင်မြောက်ထားတဲ့ပြည်ထောင်စုအစိုးရရှိတယ်နိုင်ငံတော်တမန်တော်ရှိတယ်အဲ့လိုကြီးကို तू ကဖိုင်စီဘုံအခြေခံဥပဒေကြီးကိုချိုးဖောက်ပြီးလက်နက်ကိုင်ပုံကံပြီးဆိုတော့ဒီစစ်တပ်ကစစ်တပ်မဟုတ်တော့လက်နက်ကိုင်အကြမ်းဖက်တပ်ဖြစ်သွားတယ်အဲ့တော့ကျွန်တော်တို့ကလက်နက်ကင်အချမ်းဖတ်တက်ရဲ့ပြောချင်တဲ့များအချက်လက်အားလုံးယူရမယ်ဆိုတော့ဖဲမဖြစ်ဘူး။အဲ့တော့ကျွန်တော်တို့ကရှိတဲ့အချက်လက်ကဘာလဲဆိုရင်လက်နက်ကင်အချမ်းဖတ်တက်ကလူလူပေါ်ဘလို့မတော်မတရားနှိမ်နှင်းဖြိုခွဲတယ်လေ။မြန်မာနိုင်ငံရဲ့ဒီမိုကရေစီကိုဘလို့ဖျက်ဆီးသွားတယ်လေ။ လူလူကိုဘလောက်နှိမ့်ဆက်သွားတယ်တတ်သွားတယ်ဒီလိုနေရာမျိုးတင်ပြတဲ့အခါမှာကျွန်တော်တို့ကဟိုစစ်တပ်ကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဆရာတို့ဘလို့ထင်ပါလဲလို့မေးရတာကျွန်တော်ထင်တယ်မှတ်မှတ်တော့တယ်ဒီဟာမျိုးတွေပြုတ်နေကြရင်ဖက်ဆစ်ဝါဒဖြန့်ချင်တဲ့သူတွေနာဇီဝါဒဖြန့်ချင်တဲ့သူတွေကိုကျွန်တော်ကသတင်းစာရှင်းလင်းပွဲမှာလွတ်လွတ်လပ်လပ်ပြောခွင့်ပေးတယ်ဆိုတာမဖြစ်သေးဘူးကျွန်တော်ဆိုတော့ဗတ်လိုက်တယ်ဆိုတာဟာအချက်လက်မှာတော့ကျွန်တော်ကသတ်မလိုက်ရဘူးစစ်တပ်ကဘလောက်တက်တယ်သူတို့ဘက်ကဘလို့တာဝန်ယူတယ်သူတို့ဘက်ကဘာတွေပြောင်းရင်းတယ်အဲဒါမျိုးကတော့ကျွန်တော်ကအချက်လက်ပြောမှာပေါ့အဲ့တော့အချက်လက်နဲ့ဗတ်လိုက်တဲ့ကိစ္စကတော့ကျွန်တော်ထင်တယ်မတူဘူးထင်တယ်လူလူယုံကြည်မှုတိဆောက်လို့ဗတ်လိုက်တာကျွန်တော်တို့ရဲ့မီဒီယာရဲ့ stand ဒီနိုင်ငံရဲ့ stand ဥပဒေကကျွန်တော်မီဒီယာဒီဘလောက်ဥပဒေပေါ်မှာလေးစားလိုက်တာအဲ့ဒီပေါ် stand တစ်ဖက်မှာတော့လူလူပေါ်မတော်မတရားလုပ်နေပြီဆိုရင်တော့ကျွန်တော်ထင်တယ်သူ့ကိုတိတ်ပြောခွင့်မပေးတာပိုကောင်းတယ်
အခုဒီလူတွေဟိုတည်နေတဲ့ကိစ္စပေါ့เนาะအဲ့ဒီအရေးအတွက်တို့เนาะနောက်ပြီးတော့ဟိုအဖမ်းဆီးကိစ္စတို့မှာစစ်ကောင်စီကသူအမြဲအခုတော့သူတို့ငင်းဆိုထားတယ်ပေါ့ဒီဟိုကုလသမဂ္ဂကိုယ်တိုင်ကအခုဆိုရင်တေဆုံးလူပေါင်းက800ကျော်ဒီ900နီးပါးလောက်ကြီးရှိလာနေပြီအဖမ်းဆီးထားတူပြီဆိုလို့ရှိရင်9000ကအနည်းဆုံးရှိလာနေပြီဆိုမျိုးထုတ်ပြန်တယ်ဒါပေမဲ့ဒါဒီအရေးအတွက်အဲ့လောက်မရှိဘူးဆိုပြီးစစ်ကောင်စီကငင်းထားတယ်ဆိုတော့ဒါမျိုးတွေအချိန်မှာရောသတင်းမီဒီယာတွေအခန့်အခဏာဘယ်လိုမြင်လဲရှင်
ကျွန်တော်တို့ဒီတေဆိုးမှုတွေထိခိုက်နာကျင်မှုနဲ့ပတ်သက်ရင်ကိန်းဂဏန်းအချက်လက်တွေကိုပြတဲ့အခါစစ်တပ်ကတရားဝင်ဆိုရတယ်မဟုတ်သူဒီယုံကြည်စိတ်ချရတဲ့သတင်းမြင့်မြင့်လည်းမဟုတ်ဥပဒေကသူက valid ဖြစ်မယ်အစိုးရကသူ့ဟာငင်းပိုင်ခွင့်ရှိတယ်ဒါသူ့ကိစ္စငင်းတာဒါပေမဲ့ကျွန်တော်ဒီအချက်လက်ကိုကိုးကားတဲ့အခါမှာကမ္ဘာကုလသမဂ္ဂကဘယ်အချက်လက်တွေယူတယ်လဲနောက်အခြားရပ်ဖက်အဖွဲ့အစည်းတွေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကဖတ် finding ကိစ္စတွေကဘယ်လောက်ရှိတယ် research တွေဘယ်လောက်ရှိတယ်မျက်မြင်မှာဘယ်လိုရှိတယ်နောက် AAPP လို့ဖွဲ့စည်းမျိုးပေါ့နော်အကြီးအကျလွတ်လပ်တဲ့ဖွဲ့စည်းတွေအထောက်ပြန်နေစင်းပြရတယ်။အဲ့စင်းစရာတွေကိုကျွန်တော်သတင်းမီဒီယာတွေကတော့ကျွန်တော်ပူကားတယ်။စစ်ကောင်စီငင်းတာမငင်းတာတပိုင်းလား။ तू ပြောနေတာအမှန်ကြီးပြောမှာမဟုတ်လား။ तू ကစပြီး day 1ကလေးကအာနာသိန်းကလေးက तू ကမတော်မတရားတွေပြောခဲ့တာ။ तू ကဘယ်တော့မှယူသားခဲ့တာမဟုတ်ဘူး။အဲ့ तू ပြောတဲ့အချက်လက်တော့ကျွန်တော်တို့ကမစင်းစားဘူးပေါ့ဗျာ။နောက်တစ်ခုကကျွန်တော်ဒီနေ့မှဖြစ်ပြီးပြောချင်တာကကျွန်တော်တို့ February ကစလိုက်တဲ့အခုဒီຫນွေဦးတော်လိုင်းရေးဖြစ်တဲ့မြန်မာပြည်မှာဖြစ်နေတဲ့အခင်းချင်းဟာသတင်းမီဒီယာနဲ့ပတ်သက်ရင်လည်းနောက်ထပ်ဖိုင်းလုံးကြီးတစ်ခုအစ်စ်ဖြစ်လာပြီလို့ကျွန်တော်လည်းမြင်တယ်။ဘာလို့လဲဆိုကျွန်တော်တို့ကနေ့တူကသတင်းကမ်းကနေဆုံးဖြတ်နေတဲ့အခါမှာကျွန်တော်တို့နောက်9မိနစ်ဘယ်သတင်းပြောမလဲနောက်တစ်နာရီဘယ်သတင်းပြောမလဲဆိုတာဆုံးဖြတ်တဲ့အခါမှာကျွန်တော်ချင်းကပ်မှုတွေကလည်းပုံစံပြောင်းသွားတယ်။အဲ့တော့ကျွန်တော်တို့ဒီဟိုဘသူကဘယ်နေ့မှဘာပြောနေဆိုတဲ့ဘာ6လုံးနဲ့ကပါမန်သတင်းမဟုတ်တော့ဘူးလို့ကျွန်တော်ယူဆတယ်။ဒီ traditional approach ပြီးဘတ်ပေါင်းကအတန်ယူရမယ်ဆိုတဲ့ approach တက်ဆိုရင်လူခွင့်ရေးသတင်းစာပညာဆိုတဲ့ဘက်ကနေချင်းကပ်မတော်မတရားဖြစ်ပွားနေတဲ့ပြိပခဖြစ်ပွားနေတဲ့နေရာမှာကျွန်တော်ဒီဘုသူဘက်ကလိုက်ပါတယ်။ဘယ်အချက်လက်ကိုအတိအကျယူမလဲဆိုရင်တနက်နေ့ပြစ်တတ်တဲ့လူရှိရအချက်လက်ကိုယူမလား။တနက်နေ့အပြစ်တတ်ခံရတဲ့လူတွေဘက်ကအချက်လက်။အဲ့ဒါဆိုကျွန်တော်တို့ကမျက်မျက်တော်တာပြောရမယ်ဆိုရင်တော့မတော်မတရားခံရတဲ့လူတွေကိုလူသားချင်းစာနာတဲ့ချင်းကပ်မှုချင်းကပ်ပြီးတော့ကြားနေတဲ့အဖွဲ့အစည်းတွေကုလသမဂ္ဂလိုအဖွဲ့အစည်းတွေရှိရအချက်လက်တွေပို့ပြီးတော့အာကိုယူတင်တယ်ကျွန်တော်ကယူစားပါ
မြန်မာနိုင်ငံတွင်းမှာအခြေစိုက်တဲ့ဟိုမီဒီယာတွေရဲ့အခန်းကဏ္ဍကိုကြည့်မယ်ဆိုလို့ရှိရင်ဒီဆရာနာသိမ့်ပြီးရဲ့နောက်ပိုင်းမှာအစ်စ်ကောင်စီကအပြင်းထန်ဖိနှိပ်တဲ့အတွက်ပေါ့နော်ဒီမီဒီယာတွေဟာအခုဆိုရင်ဒီမြန်မာနိုင်ငံထဲမှာတရားဝင်ရက်တီခွင့်မရတော့ဘူးဒါပေမဲ့လည်းဘလောက်ပဲဖိနှိပ်ဒီမီဒီယာတွေကဆက်ပြီးတော့သူတို့တင်ဆက်တာတွေပေါ့နော်လူထုကိုအချိန်နဲ့တည်းညီတင်ဆက်တာတွေလည်းတွေ့ရတယ်ဆိုတော့ဒီအပိုင်းမှာပြည်သူ့ဘက်ကဗတ်လိုက်ပြီးတော့တင်ပြရဲဆိုတဲ့အနေအထားမှာသတင်းမှန်ကန်မှုရှိမရှိဆိုတာကိုဘယ်လိုစိတ်ချရမလဲရှင
်ကျွန်တော်ဒီသတင်းမီဒီယာတွေရဲ့ယက်တီချက်နဲ့သတင်းတင်ဆက်ပုံနဲ့ပတ်သက်ရင်တော့ကျွန်တော်မြင်လာတော့ဒီနေရာမှာနှစ်ပိုင်းလေးခွဲပြီးတော့မြင်စီကျင်တာပေါ့လေတစ်ဖက်ကတော့အဲ့ဒီသတင်းမီဒီယာတိုက်တွေတစ်ခုချင်းစီရဲ့နိုင်ငံရေးယက်တီချက်ပေါ့သူတို့မြန်မာပြည်မှာဖြစ်ပေါ်ပြောင်းလဲသွားတဲ့ဒုဒုလှုပ်ရှားမှုညွေဦးတော်လိုင်းနဲ့ပတ်သက်ရင်ဒီမီဒီယာတွေမှာဒီမီဒီယာတိုက်တွေရဲ့ policy ကပါတယ်ဘယ်နေရာရက်မှာလဲနောက်တစ်ခုကတော့အဲ့မီဒီယာတိုက်တည်ရဲ့နေတူကထုတ်လွှင့်နေတဲ့တကယ့်မြေပြင်မှာဖြစ်ပျက်နေတဲ့အခြေအနေပတ်သက်ဘယ်လိုတင်ဆက်လဲ။ဆိုတော့ကျွန်တော်အဲ့နှစ်ခုနဲ့ပဲချိန်ပြီးတော့သူတို့တွေဒီတကယ့်သတင်းစာပညာအတိုင်းလူထုကိုမှန်မှန်ကန်ကန်အကျိုးလူထုအကျိုးတည်ပိုးနေတယ်လို့ကျွန်တော်ပြောရမလားမပြောရဘူးလားဆိုရင်ဒီဂရီနှစ်ခုနဲ့ပဲတိုင်းရမယ်လို့ကျွန်တော်ယုံကြည်ပါတယ်။နောက်တစ်ခုကလည်းနိုင်ငံတကာမီဒီယာရဲ့လည်းသူတို့မှာနိုင်ငံရေးရသူတို့ရက်တဲ့မီဒီယာ line ရှိတယ်။ဒါ Democrat Party ရက်တာဒါ Republican side ကအဲ့လိုမျိုးနိုင်ငံရေးရသူတို့မှ voice ရှိမယ်သူတို့အချက်လက်ကိုတော့သူကလိမ့်ပြီးတင်ပြလို့မရဘူးသူတို့တာတာထိုးထိုးတင်ပြကျင်တဲ့ voice တွေတော့ပိုင်းပါလာတာပေါ့အခုကျွန်တော်တို့မြန်မာပြည်မှာဖြစ်သွားတဲ့လူဦးတော်လိုင်းရကြတော့သတင်းမီဒီယာတွေကလူမှုနဲ့အတူရှိနေပြီးတော့လူမှုသိတဲ့သတင်းတွေကိုဒီကနေ့အခြေတည်တလောက်အခက်အခဲအကြမ်းတမ်းကြားနေရအောင်သူတို့သတင်းမှန်မှန်ကန်ကန်စီစဉ်နိုင်ဖို့ကြိုးစားနေဒါတို့ဒီ professional အလုပ်ကိုသူတို့ဆက်လုပ်နေအောင်ကျွန်တော်ချီးကျူးရမယ်ကျွန်တော်ဝမ်းလဲတာပါတယ်ကျွန်တော်အကြောင်းမျိုးမျိုးကြောင့် ဖန်ဆီးခံရထောင်ထဲကျသွားပြီးကျွန်တော်မှအရင်အခွင့်အလမ်းမရှိခဲ့ပေမဲ့ကျွန်တော်တို့လုဖို့ခဲ့မဲ့အခြားမီဒီယာတိုက်တွေကဒီလိုမျိုးလူလူအတွက်ဒီလိုသတင်းတွေပုံမှန်စီးဆင်းဖို့လုပ်ပေးနေတာကိုကျွန်တော်အရင်အင်မတန်ဝမ်းသာပါတယ်နောက်တစ်ဖက်ကတော့ကျွန်တော်လည်းနည်းနည်းသတိထားမှာလူလူဘက်ကရက်တယ်ဆိုပြီးလူလူတို့တော့မျောလင်းချက်အတူဖြစ်စေမဲ့အချက်လက်အတူတွေနဲ့တော့ကျွန်တော်တို့မတင်ဆက်သေးဘူးဒါသတင်းတင်ဆက်မှုပိုင်းနဲ့နိုင်ငံရေးရက်တယ်ရက်တယ်ပိုင်းအဲ့နောက်ခုမှာတော့ဘယ်ဟာ professional လဲဆိုတာသူတို့တင်ဆက်နေတဲ့သတင်းတွေပေါ်မှာပဲကျွန်တော်တို့ကြည့်ဆုံးဖြတ်လို့ရမယ်တဲ့
အခုကိစ္စမှာလည်းဒီလိုစစ်တပ်ရဲ့အဲ့လိုအကြမ်းဖက်ဖိနှိပ်မှုတွေစစ်တပ်အုပ်ချုပ်မှုတွေနဲ့ပတ်သက်လို့သတင်းမီဒီယာတွေဖော်ပြတဲ့အပိုင်းမှာအများကြိုက်အောင်လုပ်တဲ့အနေအထားမျိုးဒါမှမဟုတ်ရင်ဒီမီဒီယာတွေကအသုံးချခံရတဲ့အနေအထားမျိုးတွေရောတွေ့ရလားရှင
်ကျွန်တော်အာနာသိမ့်မီနောက်ပိုင်းဖြစ်ပေါ်တဲ့ຫນွေဦးတော်လိုင်းကာလမှာရည်တည်တဲ့မီဒီယာရဲ့အခြေအနေနဲ့အချိန်ကတော့ကျွန်တော်ထင်တယ်ပုံစံပြောင်းသွားပြီလို့ကျွန်တော်ထင်တယ်။များသောအားဖြင့်ကကျွန်တော်တို့ကစစ်တပ်ကိုလိုလားထောက်ခံတဲ့လိုင်းဟာလက်ရာဇွန်းပတ်မှုအလေးတာတဲ့အုပ်စုတွေကပိုးလုံးကလေးကတောက်လျှောက်ကျွန်တော်တို့မီဒီယာလောကကိုစီးတာ။ကျွန်တော်တို့ဒီစစ်ထောက်လိုင်းရဲ့အားကောင်းတဲ့ခေတ်ကလေးကသတင်းမီဒီယာတွေကိုဘယ်သူတွေလိုင်းစင်ချပေးခဲ့တယ်။ဘယ်သူတွေလိုင်းစင်ရလဲဆိုရင်နေရာနေပြန်ရိုးရိုးသားပြန်ကြည့်ကြမယ်ဆိုရင်အားလုံးကစစ်တပ်ကမကင်းရမကင်းကြောင်းနေရာနေကျွန်တော်တို့ပြည်တွင်းမီဒီယာတွေကကြီးထွားလာ။အဲ့တော့သူတို့မှအနည်းနဲ့အများဆိုလို့အမျိုးသားရေးစိတ်တဲ့ဆိုတဲ့လက်ရာဆုံး Ultra Nationalist အရိပတ်မှရှိတယ်။ဒါသူတို့ဒီစစ်တပ်နဲ့တစ်ချိန်တည်းမှာသဘောထားအတွေးခေါ်ကြတူနေတာရှိတယ်။အဲ့တော့သူတို့ဒီသူတို့အကျိုးစီးပွားကံကိုလူမျိုးရေးဘာသာရေးကိုခွဲခြားတဲ့ဤကိုသူတို့အမြင်နဲ့တုံ့။အဲ့ဒါကြောင့်2013လောက်ကမြန်မာသတင်းစာတော်များကိုပြည်တွင်းကပုဂ္ဂလိကသတင်းမီဒီယာကြီးကြီးလာတယ်။သူတို့စာမျက်နှာမှာလူမျိုးရေးဘာသာရေးမှိုင်းတိုက်တဲ့မိတော့တွေကျွန်တော်တွေ့ကြတယ်။တော်တော်စိတ်မကောင်းတာပါ။ကျွန်တော်တော်တော်လေးအကြီးစားပြန်ပြောင်းဝမ်းလည်းနေပါတယ်။အဲ့တော့လည်းကျွန်တော်လည်းအများနဲ့တယောက်ဆိုတော့အဲ့တော့လည်းခံမပြောနိုင်ဘူး။ကျွန်တော် Human Rights Watch သတင်းထုတ်တော်ကမှကျွန်တော်ရေးရင်ဖုံးဆက်ပြီးချိန်ချောက်တယ်။ဒါသတင်းသမားအချင်းချင်းပုံနေတာမှဒီသတင်းတွေပြန်ဖြုတ်ပြီးပါဆက်မကြည့်ပါဘူးဆိုတာမျိုးပြောပါတယ်။ကျွန်တော်နားလည်ပါတယ်။တို့လူမျိုးရေးရဘာသာရေးရခံစားချက်တွေရှိတယ်။ပြည်တွင်းမှာစစ်တပ်ကအဲ့လိုမျိုးမတော်မတရားလုပ်နေပါပြီဆိုတာပြည်တွင်းမှာရှိတဲ့လူများကျွန်တော်ထင်တယ်ဗျအများစုကရိုးရိုးတက်တာမသိကြဘူး။ကျွန်တော်ကပြည်ပမှာဒီပါရောက်ခဲ့တယ်ဒီပါမှာနေခဲ့ရတဲ့ activist ဘောကတော့ဒုက္ခတွေဘောကနေအမေရိကရောက်လာဆိုတော့ကျွန်တော်ကဒီစစ်တပ်ကဘလောက်ဖြစ်ကြက်ရက်ဆက်ဆက်လူခွင်ချိုးဖောက်ပြီးတိုင်းရင်းသားဒေသတွေမှာရိုးရိုးမှမှလုခဲ့ရဆိုတော့ကျွန်တော်မှာအချက်လက်ကိုအထောက်အထားရောမျက်မြင်ပို့ပြီးတော့ကျွန်တော်ရှိတယ်အဲ့တော့ဒီအတွေးခေါ်နှစ်ခုကမတူဘူးအခုပြည်သူလူထုကဒီຫນွေဥတော်လာရေးမှာသူတို့မြင်လိုက်ရတာသူတို့ပြည်မမှာပြည်သူတောင်တန်းဒေသကတိုင်းရင်းသားပြည်သူမဟုတ်တော့ဘူးဒါပြည်မမှာနေလူငယ်တွေလူကြီးတွေမရှောင်အမျိုးသမီးအမျိုးသားမရှောင်ရရဆက်ဆက်တတ်တာကြီးရှိတယ်အိမ်ကြီးရွာလုံးကျွတ်မီးရှူတာရှိတဲ့အခါမှာလူလူကနားလေသွားတယ်။အော်ငါတို့နဲ့လန်းလန်းဝေးတဲ့တောင်တန်းဒေသတောနေရာမှာဒီထက်ပိုဆိုးပါပဲ။အဲ့တော့ရိုဟင်ဂျာတွေကိုယ့်အိမ်ကိုမီးပြန်ရှို့တယ်လို့ဝါဒဖြန့်တဲ့ဟာကိုယုံခဲ့ကြရင်ဒီအချိန်မှာသူတို့ဘာယုံရမလဲဆိုတာကိုယ့်မျက်စိနဲ့ကိုယ်မြင်သွားပြီ။ကျွန်တော်တို့ပေါက်မှာဘလို့မီးတင်ရှို့ခဲ့။နောက်တစ်နိုင်ငံလုံးမှာဒီလိုတော်လိုင်းရေလှူရှာမှုတွေဖြစ်ရင်ဒီဖက်ဆစ်စစ်တပ်ကြီးဒီလိုပဲရွာလုံးကျွတ်မီးရှို့ပါပဲဒါသူတို့တပေါင်း80ကျင်းတုံးလာတဲ့ view ဟာပဲကျွန်တော်တို့ကဒီ passive စစ်တပ်ကြီးကိုတနိုင်ငံလုံးကလိမ္မာကောင်းလိမ္မာရဲ့ဆိုပြီးတော့ထင်ခဲ့တာဒီအချိန်မှာသူကမျက်နှာကွာကြပြီးတနိုင်ငံလုံးပြီးသွားတယ်ဒါကျွန်တော်ຫນွေဥတော်လာရည်ရမယ်အဲ
့တော့မြန်မာနိုင်ငံမှာဆက်အနာတင်လိုက်တာကနိုင်ငံတကာသတင်းမီဒီယာတွေမှာလည်းတကယ်ပေါ့เนาะသူတို့ဟိုဖော်ပြကြပါတယ်အဲ့ဒီခါမှာနိုင်ငံတကာသတင်းမီဒီယာတွေရဲ့ရည်ကြည်ချက်နိုင်ငံတကာသတင်းမီဒီယာတွေကဒီမြန်မာနိုင်ငံဆရာနာသိနာနဲ့ပတ်သက်တဲ့သူတို့ရဲ့ဟိုတင်ဆက်ပုံပေါ့နော်အဲသူတို့ရဲ့ရည်တည်ချက်ကိုဘယ်လိုသုံးသပ်လဲရှင
်ကျွန်တော်မြင်တာကနိုင်ငံတကာသတင်းမီဒီယာတွေကျွန်တော်အဖမ်းမခံရခင်အောင်အခုလွတ်မြောက်လာပြီးနောက်ပိုင်းမှာရောကျွန်တော်တောက်လျှောက်ကျွန်တော်ဇလန်းမီဆိုလေးလာတဲ့အခါမှာနိုင်ငံတကာသတင်းမီဒီယာတွေကျွန်တော်ထင်တယ်ပြည်တွင်းကသတင်းမီဒီယာနဲ့ရည်တည်ချက်သိမ့်မကွာဘူးလို့ထင်ပါတယ်ဘာဖြစ်လို့ဆိုတော့ကျွန်တော်တို့ရည်တည်နေရအရင်တော့2012-13ကကျွန်တော်တို့လူခွင့်ချိုးဖောက်မှုတွေတုံးကရည်တည်ခဲ့တဲ့တုံးကနိုင်ငံတကာမီဒီယာနဲ့ပြည်တွင်းမီဒီယာရည်တည်ချက်မတူခဲ့ဘူးအမှန်ပဲအဲ့တော့ပြည်တွင်းမှာဆိုရင်နိုင်ငံတကာမီဒီယာတွေကိုနိုင်ငံတကာမှာခြိစိုက်တဲ့မြန်မာသတင်းမီဒီယာတွေအပြစ်တင်တာမြန်မာနိုင်ငံမှာရှိတဲ့လူခွင့်ချိုးဖောက်မှုတွေအထူးသဖြင့် Rohingya တေဘောလူမဆန်တဲ့အပြစ်မှုတွေလုပ်ခဲ့တော့ပြောဆိုချက်ရည်တည်ချက်တွေမှာပြည်တွင်းနဲ့ပြည်ပမတူခဲ့ဘူးဒါကျွန်တော်တို့အမှန်တရားပဲအခုအချိန်မှာတူသွားတာဘာကြောင့်လဲဆိုတော့လူသားဆန်မှုပေါ်ထားတဲ့ဆန်နှုံးတွေပေါ်အားလုံးကတပြိုင်တည်းအတူတူရက်တဲ့အခါမှာကျွန်တော်အားလုံးတူသွားတယ်အဲ့တော့ပြည်တွင်းနဲ့ပြည်ပဒီအချိန်မှာမကွဲဘူးလူသားဆန်မှုပေါ်ကပြတ်မှုညှဉ်းပန်းမှုနှိပ်စက်မှုမတော်မတရားလုပ်မှုတွေဖြစ်လာပြီဆိုရင်နိုင်ငံတကာမီဒီယာရောပြည်သူမီဒီယာရောဒီနေရာမှာတူသွားတယ်။အရင်တော့ကျွန်တော်နိုင်ငံမှာ1988မှာနိုင်ငံရော88နောက်ပိုင်းရောကျွန်တော်ကျောင်းသား activist အတယောက်အနေနဲ့လှုပ်ရှားခဲ့တဲ့ကာလတစ်လျှောက်လုံးမှာကျွန်တော်ကပြည်တွင်းမှာရှိတဲ့နိုင်လူခွင့်ချိုးဖောက်မှုတွေကျွန်တော်ကပြတ်ပြတ်သားသားလို့မပြောနိုင်ဘူး။ ဘာဖြစ်လို့လဲဆိုတော့ကျွန်တော်မှအခြားသောအမျိုးသားအကျိုးစီးပွားတွေရှိတယ်လို့ကျွန်တော်ထင်တယ်။ဆိုတော့ဒါကဟိုဟာဖြစ်သွားမှာဆိုလို့ဒီဟာဖြစ်သွားမှာလို့ဆိုလို့တို့စဉ်းစားကြဖို့ပြရတယ်။ကျွန်တော်ကိုယ်တိုင်ပြည်တွင်းမှာ2023မှာရခိုင်ပြည်တွင်းမှာဖြစ်ခဲ့တဲ့ဖြစ်ပြဿနာတွေမိထီလာမှာဖြစ်တဲ့ပြဿနာတွေကျွန်တော်တင်ဆက်တဲ့ခါမှာပြည်တွင်းမီဒီယာတွေတော်များကျွန်တော်ဝေးပါတယ်။ကျွန်တော်ဖွင့်လင်းပေး OIC funding နဲ့လေပတ်တဲ့မီဒီယာအဲ့ဒီကျွန်တော်ပြီးစားကြတယ်။ဒါကျွန်တော်ကမရှင်းဘူး။ဘာလို့လဲဆိုတော့ဒါတစ်ချိန်ညင်ကျွန်တော်တို့တက်ကူတောင်နားလေသွားတယ်။ကျွန်တော်ကဘာမှရက်ခဲ့တယ်ဆိုတော့ကျွန်တော်လူ့အခွင့်အရေးပေါ်မှာရက်ခဲ့တယ်။ကျွန်တော်ကိုယ်တိုင်နှစ်နှစ်ကသာယုံကြည်တယ်ဒီမိုကရေစီကိုယုံကြည်တယ်လူ့အခွင့်အရေးကျွန်တော်ယုံကြည်တယ်အဲ့ဒီအတွက်အဲ့ဒီတုန်းကကျွန်တော်တို့ကစံနှုန်းတွေကိုတကယ်မယုံခဲ့ရင်အခုချိန်မှာတော့ကျွန်တော်ကတကယ်ယုံရလားလို့ကိုယ့်ကိုပြန်မိရအောင်အဲ့တော့ကျွန်တော်မီဒီယာသမားတွေကလည်းကိုခံအားလို့ပြောတာလားဒီမိုကရေစီနဲ့လူ့အခွင့်အရေးစံနှုန်းကိုတကယ်လေးစားချစ်မြတ်လို့ရက်တည်ပြီးအဲ့ဒီကနေသတင်းကြီးတာလားအဲ့ဒီနေရာမှာကျွန်တော်တို့ကဒီချိန်မှာတော့ကျွန်တော်အဖြေထွက်ပြီးလို့ကျွန်တော်ယူသားယူ
အဲ့ဒါဆိုရင်ဆက်စွားပြောတယ်လို့ human right journalist ဆိုတဲ့ဒီလူ့အခွင့်အရေးဘက်ကရက်တီရဲ့ဒီသတင်းသမားတွေပေါ့နော်ဒါရောဗက်လိုက်မှုရှိတယ်ဆိုတာပေါ့နော်ဒါလူ့အခွင့်အရေးဘက်ကရက်တယ်ဆိုတော့ဗက်လိုက်မှုတော့ပြောရမှာပေါ့လေအခုလို့လူ့အခွင့်အရေးဘက်ကရက်တီရဲ့သတင်းသမားတွေကြောင့်ပေါ့သတင်းတင်ဆက်မှုဒီသတင်းရဲ့တင်ပြမှုတွေသတင်းရဲ့ရက်တီချက်တရားရောဘယ်လိုပြောင်းလဲသွားနိုင်မှာရှင
်အာဒီမေးခွန်းလေးမေးပြတာကျေးဇူးများကြီးတင်တယ်ကျွန်တော်တို့နိုင်ငံတကာမီဒီယာတွေအပေါ် NRI အစိုးရတက်လာတော့လည်းအဆင်မပြေခဲ့ဘူးဦးသိန်းစိန်အစိုးရတက်လာတော့လည်းနိုင်ငံတကာမီဒီယာနဲ့အဆင်မပြေခဲ့ဘူး။ပြည်တွင်းမီဒီယာနဲ့နိုင်ငံတကာမီဒီယာတွေကိုအထင်မြင်တွဲတယ်ဆိုတာမယုံကြည်နိုင်ထောက်ပြပါတဲ့အချက်ကြောင့်ပဲ။ဘာကြောင့်လဲဆိုတော့နိုင်ငံတကာမီဒီယာတွေကလူ့အခွင့်အရေးချိုးဖောက်နေတဲ့နိုင်ငံမှာဖြစ်တဲ့ပြဿနာတွေသူကလူ့အခွင့်အရေး journalism နဲ့ပဲချင်းကပ်တယ်။ကျွန်တော်နိုင်ငံကကြတော့အဲ့ဒီနေရာနဲ့မချင်းကပ်ဘူး။ရိုးရိုးလေကြီးတို့ရိုးရိုးအရင်တော့ကဒီနေရာမှာဒီလိုဖြစ်သွားတယ်ဆိုတာပဲချင်းကပ်တယ်။ကျွန်တော်တို့ကခေတ်ကြီးကပြောင်းသွားပြီကဘာကြီးကကျွန်တော်မြန်မာပြည်က journalist တွေကမပြောင်းတာ။အဲ့တော့အဲ့ဒီတုန်းကနားမလည်ခဲ့တာကျွန်တော်တို့အရသာအစိုးရတွေတိုင်းငံတကာအလင်းမှာဟို public relation ပေါ့နော်အဲ့လို PR အရကြာရှုံးတာအားလုံးကလူ့အခွင့်အရေးသတင်းစာပညာကိုနားမလည်ဘူးလူ့အခွင့်အရေးသတင်းစာပညာပြီးဘလိုက်တာဆိုတော့လူသားဆန်မှုပေါ့လိုက်တာဟုတ်လူသားတွေရဲ့အသက်အိုးအိမ်စီးစိမ်ထိခိုက်ပျက်စီးဆုံးရှုံးမဲ့ကိစ္စကိုဘလိုက်တာဟုတ်အဲ့တော့အဲ့ဒီညမှာဘာမလိုက်ရင်ကျွန်တော်တို့လူသားရဲ့ကဘာပေါ်မှာနေရတာဘာအဓိပ္ပာယ်ရှိတော့ကျွန်တော်လူသားချင်းချင်းကျွန်တော်တို့ဗုဒ္ဓတရားတော်ရပဲကြည်ဓမ္မရပဲကြည်ကျွန်တော်တို့ကလူသားတွေရဲ့ကောင်းကျိုးချမ်းသာကိုကြည်ရတာမေတ္တာထားရတာကျွန်တော်ဗျမစိုးတရားနဲ့နေရတယ်အဲ့ဒါကိုကြည်တယ်ဆိုတာဗတ်လိုက်တာမဟုတ်ဘူးလို့ကျွန်တော်ယူသားတယ်တောင်းတောင်းမေတ္တာထားတယ်တယောက်လူသားတယောက်နဲ့တယောက်ထိခိုက်ဆုံးရှုံးသွားမှာကိုစိုးရိမ်နေမိလောင်ပျက်စီးသွားမှာကိုမဖြစ်သင့်ဘူးလို့ဝင်ပြောတယ်ဒါကဗတ်လိုက်တာပေါ့ဒါလူသားဆန်တာလူသားဆန်တဲ့အတွက်လူသားဆန်တဲ့သတင်းစာပညာကြောင့်ကျွန်တော်ကဘာကြီးကပိုလှဖို့ပဲမတရားမှုတွေပုံပြီးရက်တံပါအဲ့တော့ကြောင့်နောင်လာမယ့်အနာဂတ်မှာလည်းကျွန်တော်တို့ဒီလူသားဆန်တဲ့လူ့အခွင့်အရေးသတင်းစာပညာနဲ့တာကဘာကြီးကိုချင်းကဲ့ကျွန်တော်နိုင်ငံဒီပြည်ပခါပုံနှင်းမယ်တောင်တောင်ပို့ပြီးကြုံပြီးပြဿနာကိုပိုဖြေရှင်းနိုင်မယ်လို့ကျွန်တော်ယူပါတယ
်အခုလိုမျိုး VOA မြန်မာပိုင်းကိုအချိန်ပေးပြီးတော့ပြောကြတဲ့အတွက်ကိုနေတမောင်ကိုကျေးဇူးအများကြီးတင်ပါတယ်ရှင
်ကျွန်တော်လည်းမိုင်းအင်ဂျင်နီယာနဲ့ VOA ကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
မိုင်းအင်ဂျင်နီယာဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ခင်ဗျာဒီကနေ့အတွက်ပတ်စင်ခဏတွေကတော့ဒီလောက်ပါပဲ VOA American တန်ကနေအင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာပါခုဆက်ပြီးတော့နောက်ဆုံးရရှိထားတဲ့သတင်းချင်းချုပ်ကိုပြောပြပေးပါဦးမယ်။နိုင်ငံတော်တမင်ငံတော်ဆန်းစုကြည်ပေါ်တရားဆွဲဆိုထားတဲ့အမှုတွေတဲကသမရဦးဝင်းမြင့်နဲ့အမှုတွဲတူတဲ့အမှုတွေကိုရပ်ပေါင်း180အတွင်းပြည်တတ်နိုင်မဲ့အခြေအနေနဲ့သွားပြီလို့တောင်ဆန်းစုကြည်ရဲ့ရှင်းလင်းတွေကပြောပါတယ်ဒီကနေ့ဇွန်လ29ရက်နေ့နေပြည်တော်မှာပြုလုပ်တဲ့စစ်ဆေးကြမ်းတမှုတွေအတွင်းပုံမှန်905ခန့်ဝန်းနဲ့ဆွဲချက်တင်ထားတဲ့အမှုတွေတရားလိုဘက်ကတင်ပြတဲ့သက်တည်တွေကိုတောင်ဆန်းစုကြည်ရဲ့ရှင်းလင်းတွေကကန့်ကွက်ပေမဲ့တရားသူကြီးကလက်မခံခဲ့တာကြောင့်အထက်တရားရုံးကိုဆက်လက်အယူခံဝင်သွားဖို့ပြင်ဆင်နေကြတယ်လို့ဆိုပါတယ်ရန်ကုန်တိုင်းတာမွေမြို့နယ်မြမစီးပွားရေးဘဏ်မှာလုံခြုံရေးယူထားတဲ့ရဲတအူဒီကနေ့မနက်ပိုင်းမှာတင်းနှက်နဲ့ပြစ်ဒဏ်ခံရတယ်လို့အဲ့ဒီအနားမှာနေတဲ့ဒေသခံတအူက VOA ကိုပြောပါတယ်အခင်းဖြစ်ပြီးမကြခင်ရဲတွေရောက်လာပြီးလမ်းသွားလမ်းလာတွေကိုပိတ်ဆို့စစ်ဆေးပြီးတော့ပြစ်ခတ်တာတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်လက်ဝဲမင်းတင်လမ်းနဲ့လက်ရရွှေမြေလမ်းတောင်မှာရှိတဲ့စီးပွားရေးဘဏ်မှာအဲ့လိုပြစ်ခတ်မှုဖြစ်သွားပြီးတိတ်မကြခင်မှာပဲစစ်သားတွေရောက်လာပြီးရဲတွေက6လမ်းပြီးတော့ပြစ်ခတ်တာတွေအပြင်အနာကဖြတ်သွားတဲ့သူတွေကိုဖမ်းဆီးရိုက်နှက်တာတွေရှိခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်အခင်းဖြစ်တဲ့အနာမှာရှိတဲ့ဇေယတုခလမ်းတွေကဟိုတယ်အလုပ်သမားတအုပ်ကိုလည်းဖမ်းဆီးသွားတယ်လို့ဆိုပါတယ်ခင်ဗျာမြန်မာနိုင်ငံမှာဆီအနာတင်ထားတာ9လတည်းရောက်လာပြီးတဲ့အချိန်မှာတနင်္ဂနွေအတိုင်းတာနဲ့စားတော့ကုံစင်းနှုံးတိတိတသာတက်နေသလိုဝင်ငွေလဲကျဆင်းလာတဲ့အတွက်ပြည်သူတွေအခက်ကြုံနေရတယ်လို့ကုလသမဂ္ဂကပြောပါတယ်ခင်ဗျာဒ ီကနေ့အတွက်သတင်းအကျဉ်းချုပ်ကတော့ဒီလောက်ပါပဲဒီကနေ့အတွက်အစီအစဉ်ထုတ်လွှင့်မှုကမတ်ဆွန်မွန်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Charleston Mock ဖြစ်ပါတယ်ကျွန်တော်ကတော့ဇဝန်လိုက်ပါ VOA စီစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ခင်ဗျာ
This program has